to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2020ပြည့်နှစ် January လ25ရက်စနေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ1925 32လိုင်းလက်မီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်နေတဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုတော့မတ်စုမောနဲ့ကျွန်မအနံလာတို့တင်ပြမှာပါ။လူ40ကျော်သေဆုံးပြီးတော့1300ကျော်ကူးစက်ခံရတဲ့တရုတ်နိုင်ငံကနေစတင်ပြန့်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မှလိမ့်မယ်လို့တရုတ်သမ္မတရှီချင်းပင်ကဒီကနေ့ပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကျန်းမာရေးအတွက်သာမကစီးပွားရေးမှာပါထိခိုက်မှာကိုစိုးရိမ်နေကြပါတယ်။တခါကိုရိုနာဗိုင်းရပ်စ်ရောဂါပိုးတဲ့ကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိရာဟူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးကြားပြေးဆွဲနေတဲ့ China Eastern Airlines လေယာဉ်ပြန်သမှုတွေကိုရပ်ဆိုင်းထားလိုက်ပါပြီ။ဒီလိုသတင်းတွေကြားမှာပါမခွာညို့
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းပါလေးတွေမှာတော့ထိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်တွေ့သူ6ယောက်မြောက်နိုင်ငံသားတအုပ်ကိုထပ်ပြီးတော့တွေ့ရတဲ့အတွက်နယ်စပ်ဒေသတွေမှာကျန်းမာရေးစစ်ဆေးမှုတွေစတင်ဆောင်ရွက်နေပြီဆိုတာနဲ့အတူရန်ကုန်မြို့ကတရုတ်နှစ်တစ်ကူပွဲတော်ကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ကရောဖာတွေများပြောခဲ့ပါသလဲ
ရန်ကုန်မြို့တော်ရဲ့မတူညီမှုတွေလူမျိုးပေါင်းစုံဘာသာပေါင်းစုံချစ်ခင်ရင်းနှီးစွာနေထိုင်နေကြတဲ့ကျွန်တော်တို့မြို့တော်ကြီးရဲ့အစဉ်လာကိုထိတ်သိမ်းခြင်းပဲတရုတ်ရိုးရာ
ဒီလိုသတင်းလွှာလေးနဲ့အတူစနေညတိုင်းနားဆင်နေကြတို့အတန်အစီအစဉ်နဲ့ဒုတိယပိုင်းမှာတော့တိုက်ရိုက်လေးလိုက်ဆွေးနွေးကြအစီအစဉ်တွေကိုနားဆင်ကြရမှာပါရှင်အခုရင်တော့ဆုံးတော့စနေနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မဆုမွန်တို့ကပြောပြပေးပါမယ်ရှင
်တရုတ်နိုင်ငံကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မှလိမ့်မယ်လို့တရုတ်သမ္မတရှီချင်းပင်ကဒီကနေ့ပဲပြောကြားခဲ့ပါတယ်ဇာဟာယောဂါပိုးစတင်ပြန့်ပွားခဲ့တဲ့အချိန်ကစပြီးတော့ပြည်သူလူထုကိုဒုတိယအကြိမ်မြောက်ပြောဆိုရလဲဖြစ်ပါတယ်။တည်တည်ငြိမ်နဲ့တည်ငြိမ်တမျိုးတဲ့အတူတကွပူပေါင်းလုပ်ကြမယ်။သိပ်ပံနေကြကာကွယ်ကူတာမှုတွေလုပ်မယ်။တိကျတဲ့မူဝါဒတွေချမှတ်မယ်ဆိုရင်တော့ဒီတိုက်ပွဲမအောင်မြင်နိုင်စရာမရှိဘူးလို့ Police Bureau Comedy စီဝေးပွဲမှာပြောဆိုခဲ့တဲ့အကြောင်းနိုင်ငံပိုင်စင်ဟွာသတင်းဌာနကကြေညာသွားတာပါ။ဒါဇင်နဲ့ချီတဲ့လူသေးဆုံးခဲ့ရတဲ့ Coronavirus ကူးစက်ပြန့်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့မြို့တော် Beijing အဝင်အထွက်ကားတွေကိုတော့မနှက်ဖြန်သတင်းကွန်ရီကစပြီးတော့ပိတ်မယ်လို့နိုင်ငံပိုင်ကြီးသူနေ့စဉ်သတင်းကဒီကနေ့ပဲကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံကဆရာဝန်တူအပါအဝင်သေဆုံးသူ40ကျော်ရှိနေပြီးတော့နိုင်ငံတော်ပြည်နယ်29ခုမှာကူးစက်ခံရသူက1300ကျော်ရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ကပြောပါတယ်။ယောဂါကူးစက်ခံရသူတွေထဲမှာကျန်းမာရေးဝန်ထမ်း15ဦးပါဝင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့ဝူဟန်မြို့ကိုတရုတ်ကျန်းမာရေးဝန်ထမ်းရာနဲ့ချီကိုဆေးလွတ်ထားပါတယ်။ယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့ဝူဟန်အပါအဝင်မြို့ကြီး16မြို့ကိုတော့တရုတ်အစိုးရကအသွာအလာပိတ်ပင်ကတ်သတ်ထားတာပါ။ဟောင်ကောင်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့လူနာ9ဦးရှိနေပြီးယောဂါကူးစက်ခံရသူတွေအဖြစ်တန်လျာရှိသူကတော့62ဦးရှိပါတယ်။ဟောင်ကောင်တရုတ်နှစ်တကူပွဲတော်ကိုဖျက်သိမ်းလိုက်ပြီးတော့စာတင်ကြောင်းတွေကိုပါပိတ်ထားတဲ့အပြင်ကျန်းမာရေးအရေးပေါ်အခြေအနေကိုလည်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေကတော့ထိုင်းနိုင်ငံမှာ6ဦး၊ဩစတြေးလျမှာ4ဦးပါ။ဒီယောဂါဟာကမ္ဘာနိုင်ငံတော်များကိုပါပြန့်နှံ့နေပြီးတော့အမေရိကန်ပြည်ထောင်စုပြင်သစ်ဂျပန်၊တောင်ကိုရီးယား၊မလေးရှား၊စင်ကာပူ၊တိုင်ဝမ်၊နီပေါ်နဲ့ဗီယက်နမ်နိုင်ငံတွေမှာလည်းကူးစက်ရောက်ရှိနေတာဖြစ်ပါတယ်။
တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကျန်းမာရေးအတွက်သာမကစီးပွားရေးမှာပါထိခိုက်မှာစိုးရိမ်နေကြပါတယ်။သေဆုံးသူ40ကျော်နေတဲ့အပြင်တရုတ်နိုင်ငံမှာသာမကဒေသရင်းနဲ့နိုင်ငံတကာမှာပါကူးစက်မှုတွေကြောင့်2003ခုနှစ်တုန်းကကြုံခဲ့ရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါ SARS လို့အဖြစ်မျိုးကြုံရမှာကိုလည်းစိုးရိမ်နေကြတာပါ။ SARS ရောဂါကြုံခဲ့တဲ့အချိန်တုန်းကကမ္ဘာစီးပွားရေးဟာဒေါ်လာဘီလီယံ40လောက်ထိဆုံးရှုံးခဲ့ပါတယ်။လန်ဒန်အခြေစိုက်တုသေသနလုပ်ငန်း IAS Markets ကအာရှပစိဖိတ်ရေယာစီးပွားရေးပညာရှင် Rajit Biswas ကတော့ဒေတာရင်းစီးပွားရေးအပေါ်မှာရိုက်ခတ်မှုတွေကြီးမားနိုင်ကြောင်းသတိပေးခဲ့ပါတယ်။ virus ပိုးပြန့်နှံ့မှုကြောင့်ခီးသွွားလုပ်ငန်းတွေအပေါ်မှာအဓိကရိုက်ခတ်နိုင်တယ်လို့လည်းအကဲခတ်တွေကခန့်မှန်းထားပါတယ်။အထူးသဖြင့်ကတော့တရုတ်ရိုးရာနှစ်တကူကာလမှာတရုတ်လူမျိုးတွေဟာတန်းနဲ့ချီပြီးတော့ခီးသွွားလာလေးရှိပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းမှာတရုတ်နိုင်ငံသားခီးသွွားတွေအလဲအပတ်ထွက်လေးရှိကြတဲ့အိမ်ကြီးချင်းနိုင်ငံတွေဟာလည်းခီးသွွားလုပ်ငန်းကိုအားထားလာနေကြတဲ့အတွက်ထိခိုက်မှုအများဆုံးဖြစ်မယ်လို့တွက်နေကြတာပါ။2003ခုနှစ်တုန်းက SARS ရောဂါကြောင့်တရုတ်နိုင်ငံနဲ့အတူမလေးရှားစင်ကာပူဘီယက်နမ်နိုင်ငံတွေမှာလည်းစီးပွားရေးထိခိုက်မှုတွေကြုံခဲ့ရပေမဲ့လို့ဒီစိန်မှာတော့တရုတ်ခီးသွွားတွေကိုအားထားနေတဲ့ဒေသရင်းနိုင်ငံတွေပို့ပြီးတော့မှအထည်နာနိုင်တယ်လို့လည်းအကဲခတ်တွေကခန့်မှန်းနေကြပါတယ်ရှင်။
တရုတ်နိုင်ငံမှာအသက်ရှူလမ်းကြောင်းဆိုင်ရာကိုရိုနာဗိုင်းရပること့စ်ရောဂါပိုးသစ်ကူးစက်ပြန့်ပွားနေတာကြောင့်ရောဂါပိုးစတင်တွေ့ရှိရာဝူဟန်မြို့နယ်မြန်မာနိုင်ငံမန္တလေးမြို့ကြားပြည်ဆွဲနေတဲ့ China Eastern Airlines လေကြောင်းလိုင်းလေယာဉ်ပြန့်နှံ့မှုတွေကိုရန်နာထားလိုက်ကြောင်းလေကြောင်းလိုင်းကဇန်နဝါရီလ24ရက်နေ့ရက်စွဲနဲ့ပြည်ယဝင်ကြေညာပါတယ်။ဝူဟန်မြို့ကိုဝင်ထွက်ပြန့်သားနေတဲ့လေကြောင်းလိုင်းအားလုံးကိုရပ်ဆိုင်လိုက်တာပါ။လက်ရှိဖြစ်ပေါ်နေတဲ့ဗိုင်းရပ်စ်ရောဂါပိုးကိုထိန်းချုပ်နိုင်တယ်လို့ယူဆရတဲ့အချိန်ထိလေယာဉ်ပြန့်သားမှုတွေကိုအကန့်အသတ်မရှိဆိုင်ငံ့ထားမယ်လို့လည်းလေကြောင်းလိုင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကူးစက်ရောဂါကြောင့်အခုအချိန်ထိသေဆုံးသူအနည်းဆုံး40ထက်မနည်းရှိသွားပါပြီ။အခုလိုလူသေဆုံးတဲ့အထိပြင်းထန်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်တရုတ်နိုင်ငံအတွင်းမှာရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တရုတ်အစိုးရနဲ့ဒေသခံအာဏာပိုင်တွေဂျမားရေးဌာနတာဝန်ရှိသူတို့ရဲ့လမ်းညွှန်ချက်တွေကိုလိုက်နာကြဖို့ဘေကျင်းမြို့မှာရှိတဲ့မြန်မာတန်ရုံးကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါအပြင်မြန်မာနိုင်ငံသားတွေထက်ကအခက်အခဲရှိသူတွေဘေကျင်းမြို့မှာရှိတဲ့မြန်မာတန်ရုံးစီအကူအညီတောင်းခံနိုင်ကြောင်းလည်းဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့တကွကြေညာချက်ထုတ်ပြန်ထားပါတယ်။ဝူဟန်မြို့လေးရင်နဲ့မြေထားပြေးဆွဲမှုတွေအားလုံးကိုရပ်ဆိုင်ထားတဲ့အပြင်အများပြည်သူသုံးဘတ်စ်ကားဖယ်ရီနဲ့အဝေးပြေးကားလိုင်းတွေကိုအားလုံးကိုပါအာဏာပိုင်တွေကပိတ်ပင်ထားပြီးမြို့ခံတွေကိုလည်းခီးတွာလာခွင့်ပိတ်ပင်ထားပါတယ်။ဒီအထောက်အတွင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူတွေကိုတိချခွဲပြီးတော့ကုသနိုင်ဖို့ကရင်တထောင်ဆန့်တဲ့စီရင်တစ်ခုကိုလည်းဝူဟန်မြို့မှာအာဏာပိုင်တွေကဆဲရအတွင်းအပြီးဆောက်လုပ်နေပါတယ်။
တရုတ်ရိုးရကျွတ်နှစ်တစ်ကိုကူးပြောင်းတဲ့အချိန်မှာပဲတရုတ်နိုင်ငံနဲ့နိုင်ငံတော်တော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နှစ်တစ်ကူးပွဲတော်အခမ်းအနားတွေကိုခံခံနာနာမကျင်းပနိုင်ပဲဖြစ်နေပါတယ်။တရုတ်ပြည်မှာကြီးမှာတော့ဘယ်ဂျင်၊ရှန်ဟိုင်းတို့လိုမြို့ကြီးတွေပါဝင်နေရာတော်တော်များများကတရုတ်နှစ်တစ်ကူးပွဲတော်အခမ်းအနားတွေဖျက်သိမ်းထားရတယ်လို့မနစ်တုန်းကဒီနှစ်တစ်ကူးပွဲတော်ကလည်းအစိုးရစန့်ကျင်တဲ့ဆန္ဒပြပွဲတွေကြုံခဲ့ရတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာလည်းအစီအစဉ်တွေကိုလျှော့ချထားရပါတယ်။ဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့ဟူဘန်မြို့နယ်ဝူဟန်မြို့မှာတော့အသွားအလာတွေတားမြစ်ထားပြီးတော့ဘယ်ဂျင်းမြို့တော်ကခီးသွွားတွေအသွားအလာများတဲ့နေရာတွေကိုပိတ်ထားတယ်လို့ရှန်ဟိုင်းမြို့မှာလည်းနှစ်တစ်ကူးကာလမှာရုပ်ရှင်ရုံတွေအားလုံးကိုပါပိတ်ထားမှာဖြစ်ကြောင်းကြေညာထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်နှစ်တစ်ကူးပွဲတွေတွေခဏခဏနာမကျင်းပါနိုင်ပေမဲ့လို့ရိုးရာမပြတ်ဖျားချောင်းသွားတဲ့သူတွေလည်းရှိပါတယ်။ကူးစက်ခံရတဲ့သူ၃ယောက်ရှိတယ်လို့ကြေညာထားတဲ့ထိုင်ဝမ်မှာတော့ဖျားချောင်းသွားတဲ့သူတွေကနှာခေါင်းစည်းတွေကိုအုပ်ပြီးသွားနေကြပါတယ်။တရုတ်နိုင်ငံရဲ့အိမ်နီးချင်းမြန်မာနိုင်ငံမှာတော့ကူးစက်မှုရှိတယ်ဆိုတဲ့သတင်းတွေတရားဝင်မကြားရသေးတယ်လို့ရန်ကုန်မြို့ကတရုတ်နှစ်တစ်ကူးပွဲတော်ကိုလည်းရိုးရာအစင်လာမပြတ်ကျင်းပခဲ့ပါတယ်။ဒီကနေ့မှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်တရုတ်နှစ်တစ်ကူးပွဲတော်ခန်းနာကိုတက်ရောက်ခဲ့တာပါ။မြန်မာနိုင်ငံကကျန်းမာရေးတာဝန်ရှိသူတွေကတော့ကြိုတင်ကာကွယ်ရေးအစီအမံတွေချမှတ်ထားတယ်လို့ပြောဆိုထားတယ်လို့တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့သတိထားနေထိုင်ကြဖို့နဲ့တက်ဆိုင်ရာအာဏာပိုင်တွေရဲ့ထုတ်ပြန်ချက်တွေကိုလိုက်နာဖို့ကိုလည်းဘေကျင်းမြို့တော်ကတရုတ်တန်ယုံကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ19.5kHz 1953 kHz 1883 kHz 1883 kHz 9335နဲ့ပထမနာရီဘက်မှာ19.190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီ VOA မြန်မာပိုင်းရဲ့စနေနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့သမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ကအချက်လွှတ်တော်မှာဒီကနေ့စနေနေ့ကစပြီးတော့အင်္ဂါနေ့ထိ၃ရက်ကြာခုခံခြေပါတော်မှာပါသမ္မတရဲ့ကိုယ်ပိုင်ရှင်နေ Jake Sekulow ကတော့ဒီမိုကရက်တရဲ့စွဲဆိုချက်တွေကိုသူ့ဘက်ကခိုင်မာတဲ့ချက်လက်တွေနဲ့ပြန်ပြီးတော့ခုခံခြေပါသွားမယ်လို့ပြောပါတယ်။ဒီကနေ့ကြားနာပွဲမှာအင်ဂျီရောဘက်ကမှန်မှန်ကန်ကန်ဖြေရှင်းမဲ့အချက်တွေကိုကြားနိုင်လိမ့်မယ်လို့မျိုးလင်းချောင်း Florida ပြည်နယ် Republican အမ Rich Scott ကပြောပါတယ်။သမ္မတရာထူးကိုတလွဲအုံချမှုလွှတ်တော်ရဲ့တရားရေးလုံငန်းတွေကိုနောက်ဆက်မှုနဲ့သမ္မတထရမ့်ကိုအောက်လွှတ်တော်ကကြီးခဲ့တဲ့ဒီဇင်ဘာလမှာတရားစွဲဆိုထားတာပါ။ဒီနှစ်အတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာအထူးပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိတဲ့သူ့သမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်အကျင့်ပြချစာမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပေးဖို့ယူကရိန်းနိုင်ငံကိုသမ္မတထရမ့်ကဖိအားပေးခဲ့တယ်ဆိုပြီးဒီမိုကရက်တို့ကဆွဆွဲထားတာပါ။ယူကရိန်းကိုပေးမဲ့စီအကူအညီတွေကိုဆိုင်းငံ့ထားခဲ့တဲ့သမ္မတထရမ့်ကယူကရိန်းစွန့်ရင်ကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့ဟန်တာဘိုင်ဒန်ကိုစုံစမ်းစစ်ဆေးကြောင်းတရားဝင်ကြေညာချက်ထုတ်ပြန်ပေးဖို့ယူကရိန်းသမ္မတကိုဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲမှုနဲ့လည်းရင်ဆိုင်နေရတာပါအထက်လွတ်တော်မှာမနေ့တောက်ကြနေကစပြီးတော့အပြစ်သက်မနေ့တောက်ကြနေကအပြစ်သက်တင်ပြခဲ့တဲ့ဒီမိုကရက်အမတ်တွေကတော့သမ္မတထရမ့်ကိုရာထူးကမဖယ်ရှားဘူးဆိုရင်သမ္မတရာထူးကိုအခုလိုဆက်ပြီးတော့တလွဲအုံချနိုင်အောင်မယ်လို့ချောက်လဲခဲ့ကြပါတယ်
အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြတဲ့သူတွေစခန်းချထားတဲ့ယာယီတဲတွေကိုလုံခြုံရေးတပ်ဖွဲ့တွေကဒီကနေ့အစောပိုင်းမှာပဲမိရှို့ဖျက်ဆီးလိုက်ပါတယ်။ဆန္ဒပြတဲ့သူတွေလာနေချီပြီးတော့နေရာယူထားတဲ့ဘက်ဒက်မြို့တော်ကအချက်ချနေရာတွေကိုပြန်လည်ဖွင့်လှစ်ပေးလိုက်တာပါ။ ဩစာကြီးမာတဲ့ရှီယက်ဘာသာရေးခေါင်းဆောင်မွန်တာနာအန်ဆာဒါကိုထောက်ခံမှုဆက်မပေးနိုင်ကြောင်းကြေညာခဲ့ရကနေသူ့ကိုထောက်ခံတဲ့သူတွေကတပိတ်စခန်းတွေကနေထွက်ခွာသွားခဲ့ပြီးတဲ့နောက်မှာပဲအာနာပိုင်တွေကတပိတ်စခန်းတွေကိုရှင်းလင်းခဲ့တာပါဘက်ကလက်မျိုးတော်ကခီလာနီရင်မြင်မှာဆန္ဒပြတဲ့သူတွေကိုရှင်းလင်းရမှာမျက်ရည်ကိုဘုံနေတုံးခဲ့တဲ့အတွက်လူ၈ယောက်ထက်မနည်းဒဏ်ရာရခဲ့ကြောင်းလဲစစ်ဘက်ဆိုင်ရာဝန်ထမ်းတွေနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ရှီယက်ဘာသာရေးခေါင်းဆောင်အန်ဆာဒါရဲ့နောက်လိုက်တွေနဲ့သူ့ရဲ့ပြည်သူစစ်အဖွဲ့ဝင်တွေရှိနေတဲ့အတွက်အာနာပိုင်တွေကအစောပိုင်းတုန်းကရှင်းလင်းတာတွေမလုပ်ခဲ့တာလို့လည်းဆန္ဒပြသူတွေကပြောပါတယ်။လေးလာတာကြာမြင့်တဲ့ဆန္ဒပြပွဲတွေအတွင်းမှာတော့အစိုးရရဲ့အကျင့်ပြတ်ချစားမှုအလုံးလက်မဲ့ပြဿနာနဲ့အီရတ်နိုင်ငံရေးမှာအိန္ဒိယအီရန်နိုင်ငံကဩဇာလွှမ်းမိုးနေတာတွေကိုစန့်ကျင်ဆန္ဒပြခဲ့တာပါ။ဆန္ဒပြပွဲတွေကိုလုံခြုံရေးအာဏာပိုင်တွေကနှိမ်နင်းခဲ့ရမှာတော့လူ900လောက်တေဆုံးခဲ့ရပါတယ်။မနေ့ကတော့ဘာသာရေးကောင်းဆောင်အယ်ဆာဒါကတီဗီရင်းမြစ်မှာဆန္ဒပြနေတဲ့သူတွေပေါ်မှာသဘောမကျကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။သူ့ကိုထောက်ခံသူထောင်ထဲချပြီးအမေရိကန်စန့်ကျင်ရေးဆန္ဒပြပွဲတွေကျင်းပခဲ့ပြီးတော့နိုင်ပိုင်းအကြာမှာပဲ Twitter ကနေမှတ်ချက်ပေးခဲ့တာလည်းဖြစ်ပါတယ်
။စစ်ပွဲအဖြစ်ဆီးရီးယားနိုင်ငံထဲမှာတိုက်ခိုက်နေကြတဲ့ Jihad Islamic စစ်သွေးကြော်တွေအတွက်ဒါဇင်နဲ့ချီတဲ့လူငယ်တွေကိုစီရင်ဖို့ကြိုးပမ်းမှုဆွဲချက်ပြင်ပြင်းထန်စကားပြော Islamic တွေကိုဦးဆောင်ခဲ့တဲ့ဆွဲချက်နဲ့ပြင်းထန်လူမျိုးတယောက်ကိုအထူးတရားရုံးတစ်ခုကထောင်ဒဏ်22နှစ်ချမှတ်လိုက်ပါတယ်။ဆီးရီးယားနိုင်ငံက2014ခုနှစ်မှာဆက်သွားခဲ့တဲ့အသက်35နှစ်အရွယ်မူရတ်ဖာရက်စ်ကိုသူရီကီနိုင်ငံမှာဖမ်းဆီးမိပြီးတော့ပြင်းထန်အာဏာပိုင်တွေစီကိုလွှဲပြောင်းပေးခဲ့တာပါ။သူ့လုပ်ရတွေအတွက်လုံးဝနောင်နာရပုံမရှိတဲ့မူရတ်ခါဆီးရီးယားမှာတိုက်ဖို့ဂျီဟတ်လူသေးစုဆောင်းတဲ့နေရာမှာအရေးပါတဲ့လူတယောက်ဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။ဖာရက်စ်ကတော့သူ့ရဲ့ဝါဒဖြန့်ချီရေးဗီဒီယိုနဲ့ဂျီဟတ်အစုံရောက်တွေအတွက်လူသေးစုဆောင်းတဲ့နေရာမှာတော်ဝိုက်တဲ့မိနဲ့အကူအညီပေးခဲ့တဲ့အကြောင်းနဲ့ဆီးရီးယားနိုင်ငံတဲ့အလွယ်တကူပြင်ခွင့်ရဖို့လူအတော်များများကိုပါပံ့ပိုးပေးခဲ့တာကိုပါပုံခံထွက်ဆိုခဲ့တာဖြစ်ပါတယ်။
တူရကီနိုင်ငံအခြေပိုင်းမှာတော့ပြင်းထန်တဲ့ငလျင်လုတ်ခတ်ရာကနေတေဆုံးသူအရေအတွက်ကဒီကနေ့ဆိုရင်နောက်ဆုံး21ယောက်ထိတိုးလာနေပါတယ်။ဒဏ်ရာရသူက1000ကျော်နေပြီလို့လည်းအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။အဲလာဇစ်နဲ့ကလျက်ရှိနေတဲ့မလာယာဒေသတွေမှာတော့အဆောက်အဦအပျက်စီးတွေအောက်မှာပိတ်မိနေတဲ့သူ30လောက်ကိုကယ်ဆယ်နိုင်မှုအရေးပေါ်ဝန်ထမ်းတွေစူးစမ်းနေကြတယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်။တေဆုံးသူအရေအတွက်ကလည်းတိုးလာနိုင်ကြောင်းလည်းပြောဆိုခဲ့တာပါ။ငလျင်တန်တင်းတဲ့ဒေသမှာတော့ညဘက်မှာရေခဲမှန်အောင်ရောက်တဲ့အထိအေးလို့နေအတွက်အရေးပေါ်ဝန်ထမ်းတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကယာယီတဲတွေအိတ်ယာတွေစောင့်နေဝေပေးနေရတယ်လို့လည်းဆိုပါတယ်။ငလျင်ကြောင့်ဒုက္ခရောက်နေတဲ့သူတွေယာယီခိုလုံနိုင်မှုဗလီတွေစာတင်ကြောင်းတွေအားကစားရုံတွေနဲ့ကြောင်းဆောင်သူတွေကိုလည်းအသုံးပြုနေရပါတယ်ရှင
်။စနေနေ့ညတဲ့ထိုက်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မဆုမွန်တို့ပြောပြပေးသွားကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထပ်တန်တရားရှိသူတယောက်ထပ်တွေ့တယ်ဆိုတဲ့အကြောင်းပြောပြပေးပါမယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ5ဦးရှိတယ်လို့တရားဝင်ကြေညာထားခဲ့ပြီးတဲ့နောက်အခုနောက်ထပ်ကိုရိုနာဗိုင်းရပ်စ်တန်တရားရှိသူနိုင်ငံသားတယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမှာတွေ့ခဲ့ပါတယ်။ဒါကြောင့်ထိုင်းမြန်မာနယ်စပ်ဂိတ်တွေမှာလည်းကိုရိုနာဗိုင်းရပ်စ်ရှိမရှိစပြီးတော့စစ်ဆေးနေပြီဖြစ်တဲ့အကြောင်းကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ကိုရိုနာရောဂါကိုကူးစက်ခံရသူ5ဦးရှိနေကြောင်းတရားဝင်ထုတ်ပြန်ထားတဲ့ထိုင်းနိုင်ငံမှာဇန်နဝါရီလ25ရက်နေ့ကနေစပြီးထိုင်းမြန်မာနယ်စပ်ရနောင်းခရိုင်စစ်စေးဂိတ်တွေမှာကိုရိုနာဗိုင်းရပ်စ်ထိ ंछ ုပ်ကာကွယ်ရေးတွေကိုစတင်လုပ်ဆောင်လာတာပါ။ထိုင်းစစ်စေးဂိတ်တွေမှာထိုင်းနဝကဝန်ထမ်းနေနဲ့အတူထိုင်းကျမကြီးအဖွဲ့ကစောင့်ကြည့်စစ်ဆေးနေတာပါ။ထိုင်းကျမကြီးဒုဝန်ကြီးနိုင်စာထစ်ပထူဒေချာကတော့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်။อาการนี้ก็เป็นโคโรนาไวรัสไปแ
ต่ทางเจ้าหมายวุฒิฐานะอนิเนตันเนี่ยရှိတဲ့သူတွေကိုခေါ်ပြီးအသေးစိတ်စစ်ဆေးမှုတွေလုပ်နေပါတယ်ကိုပူချိန်ညှင်းမာနေတဲ့သူတွေရှားနာနေတဲ့သူတွေဆိုရင်ယောဂပိုးအခြေအနေတွေကိုပါအသေးစိတ်စစ်ဆေးနေတာပါဗိုင်းရပ်စ်ယောဂပိုးတွေရှိတယ်ဆိုရင်အရေးပေါ်ယောဂတိုက်ဖြတ်ရေးဆေးရုံကိုပို့ပြီးကုသမှုတွေကိုကြက်ကြက်မက်မက်လုပ်ဆောင်နေတာပါဆိုပြီးပြောဆိုသွားပါတယ်ထိုင်းမြန်မာနယ်စပ်ထိုင်းတောင်ပိုင်းနယ်စပ်မြို့တွေမှာတော့တရုတ်နိုင်ငံကလာတဲ့ကမ္ဘာနဲ့ခီးသွွားတွေကိုကျန်းမာရေးစစ်ဆေးမှုတွေကိုလုပ်လာပါတယ်။ဒါအပြင်ထိုင်းမြန်မာနယ်စပ်ရနောင်းခရိုင်အမှတ်6ဒေသရဲမှူးဖိုင်ရက်ကိုယ်တိုင်ဦးဆောင်ပြီးကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်နေပါတယ်။တရုတ်နှစ်သစ်ကူးကာလမှာတရုတ်ခီးသွွားအများအပြားဟာထိုင်းနိုင်ငံကိုလာရောက်လည်ပတ်နေကြပါတယ်။အထူးသဖြင့်ယောဂါပိုးစတင်ဖြစ်ပွားခဲ့တဲ့ဝူဟန်မြို့ကနေရောက်လာခဲ့တဲ့ခီးသွွားတွေမှာကိုရိုနာယောဂါပိုးကူးစက်လာခဲ့ရတာကနေထိုင်းနိုင်ငံမှာလည်းယောဂါပိုးကူးစက်ခံရသူ5ဦးထိရှိလာတာပါဇန်နဝါရီလ25ရက်နေ့နောက်ဆုံးသတင်းတွေအရထိုင်းတောင်ပိုင်း ဟင်မျိုးပဲမှာကိုရိုနာဗိုင်းရပ်စ်ပိုတန်လျာရှိသူနိုင်ငံသားနောက်တူကိုတွေ့ရှိခဲ့ပြီးတဲ့နောက်အခုလိုမျိုးထိုက်တောက်ပိုင်းကနေဆက်တီမှာကျန်းမာရေးစစ်ဆေးမှုတွေလှုပ်လာတာလည်းဖြစ်ပါတယ်ထိုင်းနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ရောဂါကိုကူးစက်ခံရမှုအများဆုံးငါးနိုင်ငံထဲမှာပါဝင်ပါတယ်ရှင်
အင်းဒီချိုင်းနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်တံတားရှိသူထပ်ပြီးတော့တွေ့ရဆိုတဲ့အကြောင်းမအီအီမှာပြောပြခဲ့တာပါရှင်အခုရန်ကုန်ကတရုတ်နှစ်သစ်ကူပွဲတော်အကြောင်းကိုအလှည့်ပေးကြပါမယ်လူမျိုးပေါင်းစုံဘာသာပေါင်းစုံငြိမ်းချမ်းစွာဆင်တွဲနေထိုင်ကြရင်ရန်ကုန်မြို့တော်ကြီးဖွံ့ဖြိုးတိုးတက်ဖို့ကြိုးစားဆောင်ရွက်ကြဖို့အတွက်တရုတ်နှစ်သစ်ကူပွဲတော်မှာရန်ကုန်တိုင်းဝန်ကြီး
ော့ဘူးဒီနှစ်မှလည်းရန်ကုန်မြို့လာတာမြို့နဲ့ပြည်စံမှာကျင်းပပြုလုပ်ခဲ့ရမှာရန်ကုန်တိုင်းဝန်ကြီးချုပ်ဖြိုမင်းသိန်းကအခုလိုပြောဆိုခဲ့တာဖြစ်ပါတယ
်အခုလိုနှစ်သိအခါသမယမှာရန်ကုန်မြို့တော်ကြီးဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့လိုသလိုအခုလိုလို့ရရည်ကြီးမှုပွဲတွေမှာလည်းအားလုံးအတူတကွပူးပေါင်းပြီးရန်ကုန်မြို့တော်ရဲ့အတူညီမှုတွေလူမျိုးပေါင်းစုံဘာသာပေါင်းစုံချစ်ခင်ရင်းနှီးစွာနေထိုင်နေကြတဲ့ကျွန်တော်တို့မြို့တော်ကြီးရဲ့အစဉ်အလာကိုထိမ့်သိမ့်ခြင်းဖြင့်တရုတ်ရိုးရာတိတိကူအခါသမယမှာကျွန်တော်တို့အားလုံးအတူတကွပျော့ပျော့ရွှင်ရွှင်နဲ့ဒါကျွန်တော်တို့ဒီကားတိုက်မြင့်စွာကျွန်တော်တို့ဖြတ်သန်းကြမှာဖြစ်ပါလေ
ဒီချိန်ရန်ကုန်မြို့တော်ကိုကဘာလက်ခီးသွားတွေရဲ့ဆွဲဆောင်ကြရနေရာတစ်ခုဖြစ်လာနိုင်ဖို့အတွက်ပြည်သူတွေပူးပေါင်းပါဝင်ကြဖို့လေတိုက်တွန်းသွားခဲ့ပါတယ်နောက်ပြီးရန်ကုန်မြို့လေကတရုတ်တန်းနေရာမှာရှိနေတဲ့ရှေးအောင်အဆောက်အဦးတွေကိုမပြတ်မစီပဲထိမ့်သိမ့်ကကဘာလက်ခီးသွားတွေအတွက်ဆွဲဆောင်စရာပြည်ရုပ်တစ်ခုဖြစ်အောင်ဖန်တီးကြဖို့တိုက်တွန်းသွားခဲ့ပါသေးတယ်ဒီနှစ်2020ခုနှစ်မှာတရုတ်မြန်မာဆက်ဆံရေးဟာနှစ်ပေါင်း80ပြည့်ပြီဖြစ်ပါတယ်တရုတ်ရိုးရာယူဆရာဒီနှစ်ဟာကျွတ်နှစ်လည်းဖြစ်ပါတယ်ဒီနှစ်အတွင်းမှာနှစ်နိုင်ငံဆက်ဆံရေးနဲ့စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်တာမှာနှစ်ဦးနှစ်ဖက်ရေရှည်တည်မြဲတဲ့အစီအစဉ်တွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားသူကတော့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံယာယီတာဝန်ခံမစ်လီရှောင်ရမ်းမှာ
နှစ်ဦးနှစ်ဖက်ဟာအတူတကွတိုင်ပင်ဆွေးနွေးခြင်းအတူတကွတည်ထောင်ခြင်းအတူတကွမျှဝေခြင်းဆိုတဲ့ဘဝဒနဲ့အမူဒီမြန်မာစီးပွားရေးအကြီးအကဲဆက်သောင်းဆောင်ရွက်မှုစီမံကိန်းကိုဒီနေ့ကတွန်းအားပေးထောင်ဆောင်ပြီးဒေသခံပြည်သူများကိုပုံမအကျိုးဖြည့်ဆုံးစေမှာဖြစ်ပါတယ်။ခေတ္တကာလတည်းဒီမြန်မာရှိသူဒီနေ့ကပုံမထောင်ရမှုပြည်နိုင်ဝင်လာဟာဒီထတော့ပုံမပြေပြောင်းတပ်ပလာမှာပါလိမ့်မယ်လို့ယူကြည်ပါတယ်
။စီးပွားတိုးတက်စေတဲ့နှစ်ဖြစ်ယုံကြည်ကြတဲ့ကျွတ်နှစ်တရုတ်နှစ်ကူးပွဲတော်ကိုဇန်နဝါရီလ25ရက်နေ့26ရက်နေ့နှစ်ရက်တိုင်တိုင်လာတာမြို့တွင်တရုတ်တန်းမှာကျင်းပသွားမှာဖြစ်ပါတယ်။ဒီလိုကျင်းပရာမှာတရုတ်ရိုးရာနဂါအကပြိုင်ပွဲတွေနဲ့အတူတရုတ်မုံမျိုးစုံကိုတော့စိုင်ကဲပေါင်း40ကျော်ဖွင့်လှစ်ပြီးရောင်းချပေးဖို့စီစဉ်ထားပါတယ်ရှင်။
ဒီမြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကုန်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ဒီမြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနာဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store တွေမှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store တွေမှာ VOA Premi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဒီမြန်မာဌာနဆိုတဲ့လိုဂိုနဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါရဲ့ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
် VOA ရဲ့စနေညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုအတန်ကဏ္ဍကိုထုတ်လွှင့်ပေးတော့မှာပါရှင်။ဒီကဏ္ဍကတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာဖြစ်ပျက်တွေကို Frontier မြန်မာသတင်းမီဒီယာကနေတင်ဆက်ပေးနေတာဖြစ်ပါလေရှင်။
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါကချင်ပြည်နယ်မှာကျောက်စိမ့်လုပ်ငန်းကိုအမျိုးသားတွေကသာအကြီးအကျယ်ကြီးစိုးထားပါတယ် ဒါပေမဲ့အမျိုးသားလူဝအများစုကမူရစီဝါကြောင့်ကြာဆင်းလာတဲ့အမျှအန္တရာယ်ရှိတဲ့အလုပ်တွေကိုအမျိုးသမီးတွေကပုံမလောက်ကင်မှုတွေများလာပါတယ်။ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းနဲ့ဒို့အတန်းတို့ဟာကြောင်စင်းတွင်းနေမှာအလုပ်လုပ်ကင်နေတဲ့အမျိုးသမီးတွေနဲ့တွားရောက်စကားပြောခဲ့ပါတယ်။ဒီဆောင်မှအပြည့်စုံကို Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှမင်းစုဝေကျော်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ဆောင်ပါအတွင်းမှာမြို့သမီးတဦးရဲ့တောင်းဆိုမှုအရာသူမရဲ့မူရင်းအတန်ကိုအသုံးပြုထားခြင်းမရှိပါဘူးတချင်ပြည်နယ်ဖားကတ်မြို့နယ်မှာရှိတဲ့ကြီးမားတဲ့အဆွန်ပြေမီစာပုံကြီးတွေပေါ်မှာမျက်နှာသနခါအဖွေသားနဲ့နှမ်းမြင့်မြင့်ထွေးတဲ့ရောက်အမျိုးသားဒါဇင်ပေါင်းများစွာနဲ့ရေမောင်တန်းအလုပ်လုပ်လျက်ရှိပါတယ
်ကျွန်မနဲ့ကျွန်မမိသားစုဘဝတွေကိုပြောင်းလဲသွားနိုင်တဲ့ကြောက်တလုံးရှာနေရကြောက်ရရဆိုရင်ကိုပိုင်အိမ်လေးစောင့်နိုင်မယ်မိသားစုလည်းအဆင်ပြေမယ်ကျမယောက်ျားကိုလည်းပို့ပြီးထောက်ပံ့နိုင်မယ
်အသက်38နှစ်အရွယ်ရှိမမင်းမြင့်ထွေးဟာစကိုင်းတိုင်းဒေသကြီးကံပလူမှလာရောက်သူဖြစ်ပြီးဖားကန်အန်နီဝေခါမော်ကျောင်းစင်းတွင်းကိုရောက်နေရာ10နှစ်ကျော်ပါပြီ
ဒီမျိုးသားရဲ့ကြားမှာအလုပ်လုပ်ရုံကလွယ်လို့ကျမမှာရွေးချယ်ပြာမရှိဘူးကျမလည်းတခြားလူတွေလိုပဲကန့်ဆန်းရတာပေါ့
မမင်းမြင့်ထွေးဟာသူ့ရဲ့မိသားစုကိုဆင်းရဲတွင်မှလွတ်မြောက်စေနိုင်မယ်ကျောင်းစင်းတလုံးကိုရှာဖွေဖို့မျှော်လင့်ချက်နဲ့ဖားကန်ရှိဆုံးပြမိသားပေါ်မှာအမျိုးသားထောင်ပေါင်းများစွာနဲ့အတူကျောင်းဆင်းချဖွေနေတဲ့အမျိုးသမီးအနေငယ်တွေကတအုပ်ဖြစ်ပါတယ်။သားသမီးနှစ်ယောက်ကိုကျွေးမွေးဖို့လိုအပ်နေတဲ့သူမဟာလွန်ခဲ့တဲ့လအနေငယ်ကရေမစီသမားတစ်ယောက်လို့ဖို့ဆုံးပြချက်ချခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူမရဲ့ခွန်မွန်ကဟီရိုယင်ဆွဲပြီးအလုံးမလုံးနိုင်တော့အကြောင်းဖြစ်ပါတယ်။ငွေရစီကဖားကတ်မှာရှိတဲ့ကျောင်းဆင်းချဖွေသူအများပြားရဲ့ဘဝတွေကိုပျက်စီးစေပါတယ်။ဖားကတ်ကျောင်းဆင်းကအရေးသွေးအလွန်ကောင်းတာကြောင့်တရုတ်နိုင်ငံကကောင်းကင်ကျောက်လို့တင်စားရတဲ့အထည်အလွန်တန်ဖိုးထားပါတယ်။ဖားကန်ကမူရစီဝါအန်နီရဲ့အပြင်လုပ်ငန်းဝင်အခြေအနေတွေကလည်းအန်နီရဲ့ကြီးရဲ့လို့နာမည်ကျော်ကြားနေတဲ့နေရာတစ်ခုပါ။ချောင်းဆိုင်ချောင်းဝေသူတွေဟာကြီးမားတဲ့မိသားပုံကြီးတစ်ခုပြူကြရင်ပြည်သေးနိုင်တဲ့အန်နီရဲ့အမြဲတမ်းရှိနေပါရဲ့။2015ခုနှစ်နိုဝင်ဘာလကမိသားပုံကြီးတစ်ခုပြူကြရာလူတရာကျော်တည်ဆုံးခဲ့ပါရဲ့။2018ခုနှစ်ကမြေကြီးနားအခြေစား Humanity Institute နဲ့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအသင်းတို့ခံမှန်းချက်အရလွန်ခဲ့တဲ့၄နှစ်တာအတွင်းဖားကန်မှာမြေပြိုမှုတွေကြောင့်လူ900ခန့်တည်ဆုံးခဲ့ပါရဲ့။မွေးရည်တွေရှိနေပြီးတရားမဝင်ဆုံးဖြတ်ထားတဲ့ကုမ္ပဏီတွေရဲ့မိသားပုံတွေနဲ့မခိုင်မာတဲ့ဆယ်တွေကမြေပြိုမှုအတွက်နောက်ထပ်ချိန်ချောက်မှုတစ်ခုဖြစ်စေပါတယ်။2019ခုနှစ်ဧပြီလကတောင်ခပန်းမှာရှိတဲ့မိသားပုံတစ်ခုပြိုကျခဲ့ရာလူသမား54ဦးကနှုံးမြေတွေနှစ်ခါတည်ဆုံးခဲ့ပါတယ်။နောက်တစ်ဦးကတော့မမင်းမြင့်ထွေရဲ့မိတ်ဆွေဖြစ်သူမချင်းမခေါ်အသက်40ရှိဒေါ်ရှယ်ပိုင်းဖြစ်ပါတယ်။သူမကချင်းပြည်နယ်နဲ့နန်းနမိတ်ချင်းထိစပ်နေတဲ့ရခိုင်တိုင်းဒေသကြီးကလေးမျိုးကပါ။သူမလည်း2010ပြည့်နှစ်ခရီးကခင်မွန်းဖြစ်သူနဲ့အတူရေမစီသမားအဖြစ်လုပ်ကိုင်နေပြီးသူတို့မှကလေးသုံးယောက်ရှိပါတယ်
။အေးလုံးကတော့ဟေးအမျိုးမျိုးပါအမျိုးသားလည်းပြောပါတယ်နင်းပြောပါတယ်တော်နေကြမိန်းမနင့်ကိုအထင်သေးကြလိမ့်မယ်သူများတွေကတော့ယောက်ျားလေးကြီးကြားထဲမှာအားလဲဒီဘွားတော်ကတော့ပါမလဲမကြည့်ဘူး။ယောက်ျားလေးကြီးကြားထဲမှာအချက်မရှိဘူးပါညာတော့ပြောမှာတဲ့ပြီးရင်သူ့ယောက်ျားကဗင်းစားဖို့သမားဖြစ်နေလို့မိုးထဲမှာလည်းဗင်းစားဖို့သမားများနေတယ်ဗင်းစားဖို့သမားဖြစ်နေလို့သူ့ကိုလုံမကြွေးလို့ရှာတော့တာလားမသိဘူးတဲ့အဲ့လိုကြီးပြောမှာတဲ့မင်းမလက်ခင်းနေတဲ့ကျမတော့အဲ့ဒါကိုလက်မခံဘူးသူများအထင်နဲ့ဟွာရီနဲ့တော့အလုံးနဲ့ပတ်သက်ရင်ပဲအလုံးမှမစိုးအကုန်ရှိ
မချင်းမအတွက်ကံကောင်းမှုကတော့သူမပထမဆုံးကြောက်ဆရှာတဲ့နှစ်မှာပဲအဖိုးထံကြောက်ဆိုင်တစ်လုံးကိုရှာတွေ့ခဲ့ပါတယ်အဲ့ဒီကြောက်ကိုတွေ့တွေ့ချင်းမှာပဲ20ကြာတွေ့ကြုံရှိတဲ့သူမခင်မုန်းဖြစ်သူကိုပြကြည့်ပါတယ်။ခင်မုန်းဖြစ်သူကကြောက်ကိုနေအောင်အောက်မှာကြည့်ပြီးတဲ့နောက်ဒီကြောက်ကိုရောင်းမှုခက်ခဲရှိမှာမဟုတ်ဘူးမိမကြီးလို့ပြောတဲ့အတန်ကိုမချင်းမကမှတ်မိနေပါသေးတယ်
။ဘယ်ရန်ပြောလဲ။အေးရတဲ့ဟာကိုကျွန်မမိဘကိုပဲပြီးအရင်ဦးဆုံးပေးရှင်တာလေ။အဲ့ဒါအင်းကရင်မစည်းဒီမျိုးသားရလာတဲ့ကြောက်ပြီးဆိုရင်အင်းကပေးဖြစ်ချင်မှပေးဖြစ်တာတိတ်ပြီးပေးဖြစ်တဲ့ခါလည်းရှိတယ်ဒါပေမဲ့ကျမကိုယ်တိုင်ရရတော့မိဘကိုအရင်ပေးတာများတယ်နည်းနည်းချင်းချင်းမှဖြစ်ဖြစ်နည်းနည်းချင်းဟောပေါ့ကိုချွေးနေစားလို့အောင်မေးတဲ့ဟာဆိုရည်စွင့်လည်းအဲကြောက်ဒီပါရေရှာလို့ရည်စွင့်ကျမကိုယ်တိုင်ရည်စွင့်လို့ရှာပြီးဆိုရင်လည်းကြောက်ရရအမေကိုပေးမယ်ဖီကိုပေးမယ်ငါကလေးတွေကိုပါဝယ်ပေးမယ်အဲလိုမျိုးခိုင်ချက်လေးနဲ့ရှာပါလေဒီမျိုးရတော့ပါလုပ်မယ်ပေါ့အဲလိုမျိုးလေးခိုင်ချက်လေးနဲ့ရှာ
ရည်မစိအမျိုးသမီးတွေရဲ့ပေါ်ခွဲခြားဆက်ဆံမှုကိုမချင်းမကမုံပါတယ်
ย้อนเนาะล่ะพอยอกจ้าลีเนี่ยจောက်ชาอะอะเราไม่เข้าอะมาก็ดิมายอกจ้าลีดิชาล่ะแต่แม้ยอกจ้าลีดิเนี่ยกันอากูวิชาล่ะสอจมารุโมมิงกะลีดิเนี่ยกันอากูวิชามาแล้วตุกันกุกันสอมีไหนเนี่ยอย่าหมอบ่เนาะกูก็ขายอยู่จะตรุเนี่ยชีแล้วปิสุเมขันไอ้หลูမျိုးหลูดิเวชาล่ะกูแล้วชาอย่าไหนเนี่ยสอแล้วเสิกเมบ่ไล่ตวายไล่ตวายอย่างว่าตนาปาดิกูโกไรเนี่ยอย่าอภูชินเน
ကွာချောင်းစင်ရဲ့90ရာခိုင်နှုန်းခန့်ကိုကရှင်ပြည်နယ်နဲ့စဟိုင်းတိုင်းဒေသကြီးဝမှာတူပေါ်ရရှိပါတယ်။ဒါပေါင်းများစွာသောကုမ္ပဏီတွေဟာပုဂ္ဂလိကအနေနဲ့ဒါမှမဟုတ်နိုင်ငံပိုင်မြန်မာကျောင်းရဲ့လုပ်ငန်းနဲ့ဆက်ဆက်တာတူပေါ်ကြပါတယ်။နေ့စဉ်နိုင်ငံတော်မှာထောင်ပေါင်းများစွာသောပြည်သူတွေဟာသူတို့ရဲ့စိတ်ကူးအိမ်မက်တွေကိုကောင်းတဲ့ပေါ်နိုင်မှုအတွက်မစီသမားများအဖြစ်ကရှ
ဖြစ်ပြီးယခုကျောက်စင်းကုန်းတဲ့တအူးဖြစ်ပြီးယခုကျောက်စင်းကုန်းတဲ့တအူးပဲဖြစ်အလုပ်လုပ်ကြနေပါတယ်။ဆောက်ဆက်ကုန်းနှစ်ခုနဲ့နောက်ပိုင်းကဖားကန်တောင်ဘက်မုံညင်းမြို့နယ်ရှိနမ်ရှိကျောက်စင်းပေါ်မှာလုပ်ကြနေတဲ့ကုမ္ပဏီ၅ခုမှာမြို့သားတွေဘူးရစီဝါတုံးဆွဲလာမှုကမြန်မာလာတာကြောင့်အဲ့ဒီမြို့သားတွေနေရာမှာမြို့သမီးများကိုစတင်ငားရလာပါတယ်။
วิธีว่าต้องมีคู่บ่วนเลยอยู่แล้วน้ําฉี่จอกเลยแต่บ่จี้เลยดูติติติติติติเลยอ่ะโหเต็งบ้องวนบ่เต็งบ้องอย่าแท้เลยเปล้อเลยอ่ะเต็งแท้เลยเปล้อเลยอ่ะกုံนี้อ่ะคันอ่ะมาเนี่ยเหรอโหคณะคณะนี่มีล่ะโหกูเล็ดตุ่ยเลยมีล่ะเนี่ยเหรอโหนีแลช่าเหรอล่ะอ่ะจ้ะตัวตะเทียเนี่ยอ้อมๆต้องเหรอล่ะฮะกอมมาเลี้ยโหช่าจ้าจอกမျိုးย่าอ๋อติดไปไล่
မင်းကလေးတို့ဆိုတော့ကာရီတာဦးစားပေးတာဟုတ်ပြန်နော်တုံတောင်ကိုယောက်ျားရဲ့ဆံမရေဘူးခိုးဘူးပါပြူဘူးပါကုမ္ပဏီရဲ့ဆုံးဖြတ်ချက်ကကြောင်ချောင်းကိုလေးလာခြင်းနဲ့အမျိုးသမီးတွေရဲ့အတွက်အခွင့်အလမ်းရစေပါတယ်ဝန်ထမ်းဖြစ်လာတဲ့အမျိုးသမီးတွေကိုကြောက်စိမ့်နေကြအောင်တင်ပေးပါတယ်သူတို့ရဲ့အခြေခံလားစာမှာဇေယျငင်းရဲ့ပြင်တလောက်ကိုတသိန်း200ကျပ်ဖြစ်ပါတယ်ဒါအပြင်သူတို့တွေးရ
ကျွန်တော်ကုန်နေမှာနေတော့တာယောက်ျားလေးတွေရှာတာပေါ့နောက်တော့အဲ့ဒီမှာကောင်လေးတွေကြောက်မခူးအောင်ကြောက်ရှာရနေမှာအာရုံစူးဆိုင်မှုပုံကောင်ဆိုကျွန်တော်စုပြန်ပေးတာတလနေစင်းပြန်ချုပ်ပေးတာကုမ္ပဏီကပေးရဲ့လာစာဟာမွန်ညွန့်မြို့နယ်မှာရှိရဲ့စတိုးဆိုင်တွေကပေးရဲ့အခြေခံလာစာထက်ပိုများပါတယ်
မွန်ညွန့်မြို့နယ်ကလို့တမားရိတ်ဟာတလမှအခြေခံလာစာ9000တောင်းတာရရှိတယ်လို့ဆိုင်မှန်ရှင်တအူးကပြောပါတယ်အဲ့ဒီလာစာနှုန်းထားက900ကတက်မှတ်ထားတဲ့တနေ့အနည်းဆုံးလောက်ခ400ရှိရထက်နှိမ့်နေပါသေးတယ်ကျွန်တော်တို့အဲ့မှာပေးတာ9000ပြန်ဟိုမှာတော့3000ပေးမယ်ဆိုပုံမှန်လေးတွေကဒါပေမဲ့ကျွန်တော်တို့လည်းမတိုင်ဘူးဒါပေမဲ့သိတယ်ကြာသူတို့ကသွားချင်နေပြီတကယ်လည်းလိုက်သွားတော့ကျွန်တော်လည်းဖက်ကွ
ဒီနေ့မယ်လို့ဒုတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှငင်းစုဝေကျော်ဆို၊ဇာနီနဲ့ Jared Downing တို့ဖြစ်ပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့ဒုတန်တန်ခွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အိုင်ကျုံတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးတော်တာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်စိတ်ကူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒုတန်စီစဉ်ကိုပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချက်ပေးစာတွေတိပို့လို့ရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်1995ကိုစာရေးသားနိုင်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်နားဆင်ကြရတော့မှာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ်ဇန်နဝါရီလ25ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုစတင်တော့မှာပါ။စီစဉ်သူကိုအောင်လွင့်ဦးနဲ့အတူထုတ်လို့ရေးမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုအခုပဲဆက်လိုက်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ခရဲလေးလိုင်းစီစဉ်မှာတော့ICJ ဆုံးဖြတ်ချက်ကြောင့်ဘာတွေဖြစ်လာနိုင်မလဲဆိုတာဆွေးနွေးမှာပါလူမျိုးတုံးစီမဲ့လောရက်တွေကိုဟန်တားနိုင်အောင်မြန်မာစိုးရကဆောင်ရွက်သွားဖို့ပြည်ပဆိုင်ရာတရားရုံး ICJ ကဒီသတင်းပတ်ထဲမှာပဲကြားဖြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ် ICJ တရားသူရေးရဲ့ဒီဆုံးဖြတ်ချက်ဟာမျှတမှုရှိပါရဲ့လားမြန်မာနိုင်ငံရဲ့နိုင်ငံရေးလူ့ခွင့်ရေးခြေအနေတွေပေါ်မှာအကောင်အဆိုဘလို့အကျိုးဆက်တွေကိုမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုဖိတ်ကြားထားပါတယ်တူကတော့လူ့ခွင့်ရေးလှုပ်ရှားနေတဲ့ရှင်းနေကြီးဦးသိန်းတန်းဦးပါနောက်တူကတော့မြန်မာအရေးသုံးသပ်သူလည်းဖြစ်တဲ့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာဦးအောင်သူငင်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရောနောက်ကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့သူတွေကိုဟိုသုံးသပ်စီရင်တာရှိပါတယ်ဆိုတော့ဟိုဆရာဦးသိန်းတန်းကိုအရင်သုံးသပ်ပေးပါလားခင်ဗျာအခုဆုံးဖြတ်ချက်အနေနဲ့ပေါ့လေ ICJ ကဆုံးဖြတ်ထားတဲ့အဓိကအချက်လေးချက်မှာဒီချက်တွေကတမာတမတ်ကြားတဲ့လက်ခံနေတဲ့ဆုံးဖြတ်ချက်ဖြစ်မဖြစ်ဆိုတာကိုဆရာအနေနဲ့ဘယ်လိုများသုံးသပ်ချက်လဲခင်ဗျာ
ဒီကွာလို့ပြောရရင်တော့ဒီသုံးသပ်ချက်ဆုံးဖြတ်ချက်တွေကအမှုနဲ့တိုက်ရိုက်မှာဆိုတော့နော်ကျွန်တော်တို့ပဏာမဟိုအနေနဲ့ဒီလိုချက်တွေလောက်ကဆောင်ရပါဆိုတဲ့အချက်နဲ့ချတာပေါ့ရတာလုံထုံးလုံးကြီးကချတဲ့သဘောပါဒီလိုချလိုက်လို့ကျွန်တော်တို့ကဟိုအမှုတစ်ခုလုံးသူတို့ရဲ့ပညာချက်တွေမှလည်းပါပါတယ်ဟိုမိန့်သွားတယ်ဆိုတဲ့အနေထားတော့မဟုတ်ဘူးတို့ရတယ်တို့ကဒီဒီပါကျွန်တော်တို့ဥပဒေစကားရဆိုရင် primary evidence ဆိုခေါ်တာပေါ့ဗျာမိသားရဲ့သက်တည်ခံထောက်ထားတွေရှိနေတယ်ဆိုတဲ့အချက်ပေါ့နော်အဲ့ဒါကျွန်တော်တို့ဖြည့်ချင်းစရာတွေရှိတယ်လို့အဓိကအဖြစ်မှာဖြည့်ချင်းဥပမာပြန်အခုခုမှာဟိုဘက်တစ်ဖက်နိုင်ငံမှာဒုက္ခတွေစကားမှာ8-3ရောက်နေတယ်ဒါကျွန်တော်တို့မငင်းနိုင်ဘူးပေါ့နော်အင်းဒီမှာမိခါတွေဖြစ်ခဲ့တယ်နောက်တစ်ဖက်မှာအခြားဒီဒီလင်းစမတိုက်ပွဲတွေဖြစ်နေတယ်သူ့ဝင်ချစ်ပေါက်တွေစစောချက်တွေရှိတယ်ဆိုတော့အဲ့ဒီအရာတွေအပေါ်မှာတရားရင်းကတော့လုံထုံးလုံကြီးအရာချထားတာဒါပုံမှန်အဖြစ်ချတယ်လို့ပဲကျွန်တော်ယူဆပါတယ်
โอเคဟိုနောက်တစ်ခုရှိတာဒီမြန်မာစိုးရဘက်ကတော့ဟိုဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နောက်ပိုင်းမှာထုတ်ပါတယ်ဒီအခုတရားရုံးရဲ့ဆုံးဖြတ်ချက်ကိုသူတို့အနေနဲ့မှတ်သားထားတယ်နောက်ပြီးတော့လူမျိုးပြုံတိအောင်မလုပ်ခဲ့ဘူးဆိုပြီးတော့တုံ့ပြန်ချက်တွေလည်းရှိပါတယ်ဟိုဒီချိန်ထဲမှာပဲပေါ့လေဒီ ICJ မှာဒီတရားလုံးဘက်ကတင်ပြတဲ့အချက်လက်တွေမှာဟိုမှားယွင်းတဲ့ဆွဆဲချက်တွေပါတယ်နော်ဆိုပြီးတော့ဟိုပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုခိုင်မာမှုအားနဲ့အချက်လက်တွေကိုအခြေခံတဲ့ဆုံးဖြတ်ချက်ဖြစ်နေအခုဒီပေါ့လေအခုကတော့ဒါအဓိကအမှုနဲ့ပတ်သက်လို့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ဟိုကြားကာလမှာတားမြစ်မြိတ်သဘောမျိုးထုတ်တာပေါ့လေဆိုတော့ဒီလိုထုတ်တယ်ဆိုရင်လည်းဒီလိုထုတ်ပြန်ချက်ကရောဟိုတင့်တော်ရဲ့ညှက်တဲ့ဟိုထုတ်ပြန်ချက်ဖြစ်နေပြောလို့ရမှာဖြစ်။
အဲ့ဒီဟာကဗျာဒီလိုရှိတယ်။ဟိုပထမအားဖြင့်ဟိုကျွန်တော်ဒီတန်ခါးသိနေတာရဲ့ထုတ်ပြန်ချက်ကိုတွေ့ရပါတယ်။ဒါတော်တော်တည်တည်ငြိမ်ငြိမ်နဲ့ဟိုပြန်တုံ့ပြန်တာပေါ့နော်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဒီ ICJ ဆိုတာဥလသမကပြည်နယ်စာရညာတည်ထောင်ထားတဲ့တရားရုံးဖြစ်တဲ့အခါကျတော့လက်မထိုးပြီးဒီစီမထိုးပြီးဖြစ်စေဒီကမ္ဘာကပေါ်ဝင်နိုင်ငံတွေကလေးစားလိုက်တာကိုတာဝန်ရှိတဲ့အတွက်အဲဒီဟာကိုနိုင်ငံကြီးတစ်ခုစီပါကြောင်းပြတဲ့အတိမတ်ထားတယ်ပြောတာပေါ့ဗျာဟိုဒီဟာနဲ့ပတ်သက်လို့ဟိုသဘောတူလည်းမတူဘူးဆိုတော့ဒီကြားပြဿနာအနေနဲ့ပြောတာပါဒါလေးစားစားတုံ့ပြန်တာကောင်းတယ်အဲ့တော့ဒီမှာပါတဲ့အချက်လက်တွေဒီပတ်သက်ပြီးပြောတာကဒါဖြစ်လို့ရှိရင်ကျွန်တော်တို့ကုလသမဂ္ဂရဲ့ Fact Finding Mission FFM ရဲ့ပေါ့နော်ဒီ Intelligence Fact Finding Mission ကိုမြန်မာပေါ့နော်အဲ့ဒီကနေပြီးတော့အချက်လက်တွေကိုအစီအခံစာအဲ့ဒီအစီအခံစာတွေပဲဒီဘင်္ဂလားဒေ့ရှ်ဆာရှိတဲ့ဒုက္ခတွေစခန်းကတပတ်တာပြောပြချက်တွေပေါ်မှာ Unilateral ပေါ်အခြေပြုလုပ်တာဖြစ်တယ်။ဆရာငါတောင်းမှုမရှိဘူးတော့အဲ့ဒါအမှန်နဲ့ဒါတပတ်တာပြောခဲ့ရတယ်။ဒါတပတ်ကလည်းဘာလို့အဲ့လိုဖြစ်ရတာလဲဆိုကျွန်တော်တို့ကအဝေးမခံနိုင်ဘူးလေ။နော်ဒါကျွန်တော်အကြီးလေးတဲ့သင်ခန်းစာဖြစ်ပါတယ်။ကြီးလေးတဲ့သင်ခန်းစာဖြစ်တယ် ကိုယ့်ဘက်ကိုဒီရမှာလည်းပြည်ရမှာခက်ခဲရှိတယ်တော့အောင်ဆန်းစုကြည်ကကိုပြည်အနန်ကောမရှင်ဟိုတောင်ပြီးတော့ရပို့လောက်တာကိုခါခါတီးတီးတဲတဲလုပ်ငင်းရဆယ်လူတွေရှိတဲ့ခါကြတော့အပြင်ကနေဖက်ကိုင်းနေမရှင်တာလားအချုပ်ချာအနာဘာဖြစ်တယ်ညာဖြစ်တယ်စတယ်ကိစ္စတွေဒီလိုလားတကယ်လို့ဒါကျွန်တော်တို့ကအဲ့ဒီအချိန်တော့ကိုယ့်ဘက်ကဖြစ်စင်နေဘူးအချိန်ရတဲ့ဝေးကြီးထူးကြီးဖြစ်စင်နို ကျွန်တော်တို့အိုက်စီလေးဆိုတာကုလသမဂ္ဗရင်းစာတန်းရဲ့အရတည်ထောင်ထားတဲ့ဖြစ်ဒီအသိဖြစ်ဖွဲ့ဖြစ်တဲ့ကတရားရုံးဖြစ်တဲ့အတွက်ကြောင့်မို့လို့ကုလသမဂ္ဗအတည်ထောင်ထားတဲ့အချက်လက်စာကိုမြင့်ရှင်ကပတ်သက်တဲ့ဒီတည်ဖြတ်ချက်တွေကိုယူလာပါမှအောင်ရမှာရှိဘူး။ဒါနဲ့ခုနကပြောသလိုဒါတွေကကျွန်တော်တို့ပြောနိုင်တာတော့ကျူးလီလေးဆိုတော့တစ်ဖက်ကောက်ချက်တွေဖြစ်တယ်ဒါကြောင့်မို
望都年的包他来对接嘛来怎么样是了我望都年人生见到的 ICGA 的我包的送票的一切理解呢不得了包的业务也见到的东站门算的他们怎么接下来来看来呢送票接的人家表来吗
第六遍我见到我不得教我呀见到的教学嘛我在那你接下来把这里设下来的我能让你再要护我呀所以去到不了就都拿钱拿来所以我不知道有一切就能表现那个就能够说不定自己都表现啊就恰啊来带风出来啊啊因为谁给的话就能够设下来不啊 absolute 呢啊绝没就恰啊来带风出来我们有什么的所以都比如有不多那么深的就是还没有呢所以就大概就能够如果给他表达的看见了就能够嘛绝没就恰啊来带风出来那批来的无所以你看我们人类的思考呢这个路南亚的博呢秋恰安来办路出来还有点飘了吧的所以说无论是 ICDA 出票的时候那里这个路径嘛啊绝没秋恰安来办路出来没有无但是这个路能够来看的算你啊毕业算你的拿出来没出来这不是第二个路径有差吧的是吧
OK, 接触啊，哦，除了然后的钱那嘛呗，说实话嘞，就那哦，小店单我嘞没多少钱吧，哦，但第一亩呢不得了不哩，第二个亩啊了，那别的有十多年了没，哦，哦，奶奶吃不了嘞，家奶奶属于看蛮差嘞，是吧？除了第二年嘛，哦，店家嘞吃了的不哩，他的嘛，哦，都不得店家嘞吃的，哦，妈有呢，店家吃的吃的，哦，他讲，哦，他讲嘞的吃完有啥了了，过地那说的，都过跟那有送些保利就理解起来的时候，那里啊，那他们希望我们那时候的，就话和阿舅老家的事，和嫂子家的事的保利，所以，比如嫂子家的事啊，嫂子家和特定的太太交往的里面，说那边广东人。
啊，第六个，就那如果是他们十多个人嘛，离不真心的才保了，所以一看一见面，别说哪去吧，就直接看见了，哎呦，真的家里嘛，没不真心啊，许多就那如啊，信任看嘛的。所以估计接下来把这批下来把你比变成的是寒流啊所以比你看见了搞不清破的寒流的流吧所以啊估计是这次那么叫做啊估计那套呢是超马这次那这个再再看见了啊估计前期我觉得你那个说的我的龙子把他嘛先下了没戏的一样说的样子我呀我把你这个来我这个战绩啊一波呢一样没波无了这个战绩啊比这次那里有哦，这个也啥呀嘛啦，没有啥呀乌拉沃喏，说哎呀呢不得了，输啊不咋，就说现在哎路滴滴这家新加坡的西边有几嘛嘞。
OK， 过完农业，孙女啊，接着话，除了讲到孙女外头，过来帮我孙女婆，十多台嘞，包括嘞，这种面新的话嘞，三里皮铺，三文山嘞，其他皮铺台嘞，这种面话嘞，除了哦，阿龙帮我那样，哦，录音介绍呗，阿龙三皮，哦，孙女家屋嘞，讲到这个面台也看见嘛嘞，除了过讲到过来帮我孙女们包括嘞，来北京嘛嘞，怎么样？都过来讲到面嘛嘞，人家过山林陪工去吧嘞，过山林陪工孙女都也吧嘞，怎么样？
OK， 我就我表情了，我说噶咯，你我说噶 ，ICJ 送这些车的时候，我说噶那边，我摸了老多摸那边送这些车了，就那对呀吧嘞。就那，就那都路亚没我说噶咯，就那送这些车在那，这里几几年就那都说噶，冬天多嘛撇的，哎，到今年嘛，这么多噶，这边看啥也不留嘞。一路没有，就那个在那个那个那个干的，一路没有送这些车来的亲戚，那么对啊，你噶人才也没来水呢，那个说呀。这个是那个 BD， 而且咱们这个 ူကသူဟိုနေလို့မရဘူးဆိုတော့သူတဘောပေါက်ရမယ်အဲ့တော့သူတို့ဆုံးဖြတ်ချက်ချပြီးတဲ့ဥစ္စာတုံ့ပြန်တဲ့ချိန်မှာဟိုတတိထားပြီးတော့မှတုံ့ပြန်ဖို့လိုတယ်အဲ့တော့ငကိုကလေးကဒီအစိုးရကလွတ်လပ်တော့ဟိုစုံစမ်းစစ်ဆေးကော်မရှင်လိုမျိုးကိုစောစောရှိရှိပထမဥဆုံးအနေနဲ့ဝင်ခိုင်းနေဆိုရင်တော့အခုကအဲ့လောက်ပြဿနာကြီးမှမဟုတ်ဘူးသူကပြဿနာဖြစ်တာနဲ့ဟိုစစ်တပ်ကဟိုဒီတော့ဥဆောင်တဲ့ဥစ္စာဆိုသူစစ်တွေဝင်ခိုင်းတဲ့ပုံစံမျိုးကသူတို့ပြီးနိုင်တယ်လို့သူတို့ထင်ခဲ့တာနောက်ဆိုရင်အဲ့လိုမဟုတ်နဲ့လွတ်လပ်တဲ့ညှက်တာတဲ့အဲ့ဒီကြားသမာသမာကြားတဲ့သူတွေကိုအဲ့လိုမျိုးမှဆိုရင်တော့အတုံးပြူးတင်းတယ်လို့ကျွန်တော်ပြောချင်ပါတယ်ကြာ
โอเคကိုစလိုက်ဝေကတော့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းတယ်ဆိုတော့အဓိကထောက်ပြချင်တယ်လို့နားလည်ပါရဲ့ဆိုတော့ကျွန်တော်နောက်ထပ်ဆွေးနွေးမယ့်ပုဂ္ဂိုလ်တူကတော့အမေရိကန်ပြည်တော်ကကိုလမောင်ဖြစ်ပါတယ်ကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါဗျာအထူးပဲကျေးဇူးတင်ပါတယ်ဒီလိုရောကျွန်တော်ကတော့ပြည်သူတွေကိုမေတ္တာရက်ခံနေတယ်စိတ်ဝင်စားနေတဲ့ပြည်သူတွေပေါ့ဗျာစိတ်ဝင်စားတဲ့ပြည်သူတွေဘယ်လိုမေတ္တာရက်ခံနေလဲဆိုတော့အခု ICJ ကိစ္စပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုနောင်မတည်ငြိမ်မှုတွေခံစည်းလာနိုင်တယ်အထောက်ခံတဲ့လူနဲ့ကန့်ကွက်တဲ့လူကကန့်ကွက်လူကအများကြီးဖြစ်နေတယ်ဆိုကြ။ဒီလူတွေကြားထဲမှာပြိပခတ်တွေဖြစ်နေလိုက်တယ်။ကျွန်တော်တခုပြောချင်တာကျွန်တော်အတိုင်းပေါ့ကြ။ကျွန်တော်ကဒီနိုင်ငံမှာနေတဲ့ဆယ်နှစ်ရှိပြီ။အဲ့တော့ဒီမှာရှိတဲ့လူတွေကဒီ ICG လည်းမသိဘူး။ဒီဟိုအရေးဒီစစ်တပ်ရဲ့ကျူးလွန်တဲ့အရေးတွေလည်းမသိဘူး။နောက်ပြီးတော့အီရန်ရေးလည်းမသိဘူး။နောက်အခုဝူဟန်ဘိုင်းဟတ်ဗိုင်းရပ်ဆိုတာလည်းမသိဘူး။ဒီနေ့ဖြစ်ဘူးဆိုတာလည်းမသိကြပါဘူး။အဲ့တော့သိပြီးတော့လေဟိုမဆိုးရရပါနဲ့ဗမာပြည်သူတွေကျွန်တော်တွေ့နေတာတအားဆိုးရစိတ်တွေတအားကြီးနေတဲ့ပြကြောင့်ဒါမဆိုးရကြဘူးမြစ်တရကောင်ကျွန်တော်မေးချင်တယ်မေးဖို့ရှိပါတယ်အဲ့ဒါကတော့သူတစ်ဖက်ကဒီဟိုနံမတက်ပြီးတော့လူမျိုးစုနံမတက်ပြီးပြောတယ်ဗမာဆိုးကဒီလူမျိုးမရှိဘူးဆိုတာကိုဘလို့ကျွန်တော်တို့ဒီမြန်မာနိုင်ငံဆိုးရနေတယ်ဘလို့ဒီလူမျိုးစုကိုဘလို့ဆောင်ရွက်ပေးမလဲဆိုတာကိုဦးတန်းကိုမေးချင်ပါတယ်နောက်တစ်ခုကဥပဒေကြီးကိုမေးချင်တာကတော့ကျွန်တော်တို့ဒီတိုင်းပြည်မတည်ငြိမ်ဖြစ်အခုကတိုင်းပြည်မတည်ငြိမ်ဖြစ်မဲ့ဘက်ကိုဦးတည်ရလို့ကျွန်တော်ကမြင်တဲ့အတွက်ကြောင့်တိုင်းပြည်မတည်ငြိမ်ဖြစ်ရင်20ရာခိုင်25ရာခိုင်နှုန်းတော့တော်တော်ကိုယ်စားလှယ်တွေကမြဲမှာလားတည်ငြိမ်ရင်မြဲမှာလားဆိုတော့ကျွန်တော်သိချင
်ပါတယ်။ဟုတ်ကဲ့ကျွန်တော်အဲတော့ပင်နယ်ဆင်းနေတဲ့ပုဂ္ဂိုလ်2ယောက်ကိုပဲဟိုသူမေးခွန်းတွေဖြည့်ဆည်းချင်ပါတယ်။ဆိုတော့ဆရာဦးသိန်းသန်းဦးလေသူကတခုတော့ရှိရပါလေဒါအစိုးရကလောက်ရမယ့်ကိစ္စကိုမေးတဲ့မေးခွန်းတော့ဖြစ်နေပါတယ်။ဆိုတော့ဆရာဦးသိန်းသန်းဦးဒီကသူမေးဦးသိန်းသန်းဦးမေးချင်တဲ့ဒီကမေးခွန်းကတော့ဒီ Ranger နဲ့ပတ်သက်တဲ့အသုံးအနှုန်းပေါ့လေ။ဟိုဒါကမြန်မာတာဝန်ရှိတဲ့သူတွေဘက်ကအခုချိန်ထိဒါဒီအသုံးအနှုန်းကိုလက်လက်မခံပါဘူး။ဆိုတော့ဒါနဲ့ပတ်သက်လို့အကောင်းဆုံးဖြည့်ရှင်းနိုင်မယ့်နည်းလမ်းဘာရှိမလဲဆိုတော့ဟိုသူကမေးသွားပါတယ်။ဆိုတော့ဆရာဦးသိန်းသန်းဦးဒါနဲ့ပတ်သက်လို့ဟိုတုံ့ပြန်ပြီးဖြည့်ပေးပါလားခင်ဗျာ
။မရှိပါဘူး။ကြရတော့ဗျာကျွန်တော်ကအခြေခံမူတစ်ခုတစ်ခေတ်ပေါ်မှာရပ်ပြီးတော့ရှင်းရမှာဗျာဒီ national identity လို့ခေါ်တဲ့အမျိုးသားတွင်ပြင်လက္ခဏာနဲ့တစ်ဖက်က international humanitarian law ဆိုတဲ့เนาะအခြေခံအမိပြန်လူခွေရေးဆိုတော့မူဝါဒနေပြီးတော့ကျွန်တော်တို့ဒီဟာပေါ်မှာရှင်းကပ်ရမယ်ဗမာပြည်တိုင်းနဲ့ပတ်သက်ပြီးတော့အရှုပ်ထွေးရအများကြီးပဲဒီကိစ္စမှာဆိုလို့ရှိရင်14 15ရာစုရခိုင်တိုင်းကစပြီးတော့အကျေတဝန်ဟိုပြောသူကတပတ်နဲ့ဆက်ငင်းခုံနေရှိတော့ဒါတော့ကတော့လူလည်းကူနဲ့တော့ပြောလို့မဖြစ်နိုင်ဘူးပမာပြီးတိုင်းဟာပြင်သိမ့်ငင်းလို့လည်းမရဘူးဥပမာလေးလင်းပြောရလို့ကျွန်တော်1986မိုင်းရာကြီးနဲ့ထောင်ကြတဲ့အချိန်မှာထောင်ထဲမှာမူကြိုင်တင်နေတဲ့အတူနေခဲ့ရတယ်အင်းစိန်ထောင်မှာသူတို့ကသူတို့ကိုသူတို့မူကြိုင်တင်လို့ပဲခေါ်တာရိုဂျာလို့မခေါ်ပါဘူးဒါပေမဲ့သူတို့တက်ကအားလဲစီရိုဂျာဆက်ဗေးရှင်းအာမီဆိုတာပါတယ်ကအဲ့ဒါကြီးရှိတဲ့အခါကျတော့အဲ့ဒီလူဖြစ်စဉ်ဖြစ်ရတယ်ပဲရှိတော့အဲ့ဒီအပေါ်မှာမှန်မှန်ကန်ကန်မြတ်မြတ်တရားနဲ့လူပီပီတတာနိုင်ငံကြီးပီပီတတာနဲ့ကျွန်တော်တို့စနစ်ကြဖြည့်ရှင်းရမယ်တော့
ဟုတ်ကဲ့ဆရာဦးသိန်းသန်းကျေးဇူးပါနောက်မေးခွန်းတစ်ခုကတော့ကိုအောင်သူငင်းကိုသူကအတိအကျဥတီပြီးမေးသွားတာပေါ့လေဆော့ဆော့ကသူကပြောတယ်လို့ပေါ့လေဒီကိစ္စနဲ့နောက်ဆက်တွဲထဲထဲမှာထောက်ခံတဲ့လူတွေစန့်ကျင်တဲ့လူတွေနဲ့အဲ့လိုပေါ့လေဟိုအားပြိုင်တာမျိုးတွေနောက်ပြီးတော့မတိမငြိအခြေအနေတွေဖြစ်လာရင်ဒီနိုင်ငံရေးမှာဘလို့တက်ရောက်လာနိုင်လဲဆိုတော့သူကမေးသွားတယ်လို့နားလဲပါတယ်ဆိုတော့ကိုအောင်သူငင်းဌာနပတ်သက်ပြီးဖြည့်ပေးပါလားခင်ဗျာ
ဟုတ်ကဲ့အခုလက်ရှိကျွန်တော်တို့ ICJ ဆုံးဖြတ်ချက်ကြပါပြီကြလာတဲ့အခါကျတော့အစိုးရဘက်ကနေဒီဆုံးဖြတ်ချက်ဆိုတာဘယ်လိုအဓိပ္ပာယ်သက်ရောက်တယ်လဲဆိုတာကိုရှင်းပြဖို့လိုလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ဆိုတဲ့ဘောကဒီဆုံးဖြတ်ချက်ကဥပဒေသဘောဆိုရင်ဘယ်လိုသက်ရောက်တယ်နိုင်ငံရေးဆိုရင်ဘယ်လိုသက်ရောက်တယ်စသဖြင့်ရှင်းပြဖို့ရှိနေတယ်လို့ထင်တယ်အဲ့လိုမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့လိုသလိုအဓိပ္ပာယ်ဖွင့်ရတဲ့အနေအထားကိုဖြစ်လာနေလို့ကျွန်တော်ထင်ပါတယ်အဲ့တော့အဲ့လိုအနေထားမှာအခုလက်ရှိပြောမယ်ဆိုလို့ရှိရင်တော့ဟိုဒီဆုံးဖြတ်ချက်ကဟိုကျွန်တော်တို့ဂျာကာလာအစီအစဉ်လို့ဟိုပြောလို့ရပါတယ်ဟိုဂျာကာလာအစီအစဉ်ဆိုတော့ဟိုသူတို့ကိုလည်းဒုက္ခမပေးနဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒုက္ခမပေးနဲ့ပြီးတဲ့အခါကျတော့ ဒီကြတဲ့ကာလာကဖြစ်ခဲ့တဲ့သက်စီရထောက်ထားရင်းနဲ့မဖြောက်ခဲ့ဆိုတဲ့ဟိုသဘောမျိုးတွေအများကြီးကြပါတယ်။ဆိုတော့အဲ့လိုအနေထားမှာဟိုကျွန်တော်မြန်မာအစိုးရဘက်ကစဉ်းစားဖို့ဆိုလို့ရှိရင်ဒီဆုံးဖြတ်ချက်ကိုနိုင်နာမှာလားပေါ့။မနိုင်နာဘူးဆိုလို့ရှိရင်လည်းခက်ပါလေ။ဘာလို့ဆိုတော့ကျွန်တော်တို့ခုနအစောပိုင်းကပြောသလိုပဲအချုပ်ခါအာဏာဆိုတာကကျွန်တော်တို့လုံးဝဟိုအပြည့်စုံပိုင ကျွန်တော်တို့ကလည်းဒီလိုမျိုးပေါ့အခြေအနေကတိတ်ချက်သွားပြီအဲ့ဒီဝင်နေသားပါတော့ကျွန်တော်တို့အကုန်ပြန်စဉ်းစားရတော့မယ်လို့ထင်ပါတယ်အထူးသဖြင့်အခုလက်ရှိအချိန်ကြီးကမြန်မာစုကပင်ဂါလီလိုပဲခေါ်ပါတယ်ရိုဟင်ဂျာလိုသလုံးတစ်ပါးသားမှအတိမတ်မဖြစ်သေးပါဘူးဆိုတော့ဒါဆိုရင်ရှင်လေသူတို့ရဲ့အခြေအနေကဘယ်လိုရှိပါလဲသူတို့ရဲ့စဉ်းစားဘယ်လိုရှိပါလဲကျွန်တော်ထင်တယ်စဉ်းစားရအခြေ
သက်ထားတဲ့ပုဂ္ဂိုလ်တွေလည်းလေတန်းကမှကျန်နေပါသေးတယ်သူတို့လည်းလှည့်ပေးခြင်းပါတယ်သူကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုသဘောထားလဲဆွင့်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ဒီမှာမြင်ရတော့ဒီဂျန်လူကတရားစွဲမှုအားနော်တရားစွဲတင်တယ်လို့ကျွန်တော်မြင်ကြဘာဖြစ်လဲဆိုရင်နော်အခုစစ်တပ်နဲ့ကိစ္စနော်ရောင်းများစွာဒီလောင်ပြစ်စီခဲ့ရတယ်နောက်ပြီးတော့နော်ဒီရောင်းများစွာလည်းအပြတ်ခံရတယ်အဲ့ဒါကြောင့်မို့ခံရရားဝင်ရောက်ဖြစ်ခြင်းမှုဆိုတာလည်းသူတို့မကြည့်ခဲ့ဘူးလေဗျာအဲ့ဒီတော့နော်သူကတောင်းဝန်အများကြီးရှိတယ်အဖြစ်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်နောက်ပြီးတော့နော်ကျွန်တော်ခုနောင်တော်ကြီးခိုင်းလာအဖွဲ့ကြီးဒီမှာအခုသခိုင်ဒီမျိုးတွေကိုဘယ်တော့တတ်နိုင်ပြီလဲကျွန်တော်ပြောလို့မရဘူးဗျာဘာဖြစ်လဲဆိုရင်နော်အဲ့ဒီအတွက်ကျွန်တော်အတွက်အမှန်အတန်မှကျွင်ပါတယ်နော်အောင်မစွာလှုပ်ဆောင်မှုလည်းလိုတယ်လို့ကျွန်တော်မြင်ပါတယ်ခင်
ဗျ။ဟုတ်ကဲ့ကုသလမှုဆွေးနွေးတဲ့ကျေးဇူးပါ။နောက်တစ်ဦးကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုသန်းမောင်ဖြစ်ပါတယ်။ကိုသန်းမောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျ။ဟု
တ်ကဲ့ဟိုဒီဦးတိတ်ကြောင့်မေးချင်တာကဒီ NLD ကတရားဥပဒေမှာသူကလည်းအမေပေးလို့ရတယ်သူပြည်ရေးမရဘူးစစ်တပ်မရဘူး။ဟုတ်ကဲ့အဲ့ဒါလေးသိချင်ပါ။နောက်တစ်ခုကတော့စစ်တပ်ကသူပြင်းနေပါပြီ။ကိုတိုင်းသားနေနေဒီမှာလေအကောလုံးသူ့ရဲ့နာမည်ပြက်ပြက်တယ်များနေပါပြီအဲစီကြီးရောက်တယ်ဆိုတော့လေသူ့ကြောင့်ရောက်ခဲ့တာပါတော့ပြည်ထဲမှာထောက်ခံနေတောက်ခွက်တယ်ဆိုတာကပြည်ထဲမှာဖြစ်တဲ့ပြည်ကလေးအကုန်သိပါတယ်ဘယ်သူကဘာလုပ်ခဲ့လဲတခါတော့ရထိုင်ပြည်ထဲမှာပါဆိုရိုးရင်းကြောင့်ဘာသာကြီးဝင်လာတော့ဘာသာဝင်လာတယ်ပြောတယ်ကဲမိတိကမှဘယ်ရောက်ဝင်လာလို့တော့မာလီကဘယ်ရောက်ဘယ်ရောက်ဝင်လာလို့လာရှိုးကဘယ်ရောက်ဝင်လာလို့တက်ပြေထူတာလေအကုန်ရှိပါတယ်သူကဟိန္ဒူရီကိုမွတ်စလင်ပုံလိုက်ကိုမိရှုခိုင်းမိရှုခိုင်းကဟိန္ဒူရီကိုပဇာပေးလို့သူတက်ခိုင်းအဲ့ဒီဟိန္ဒူရီကိုတက်တဲ့ထောက်ခါနဲ့အရက်စီရောဘာနိုင်လိုက်ပဲရလေကြာတာလေအဲ့ပုဂ္ဂိုလ်ကိုခေါ်ဆစ်လိုက်ပါတိုင်းသားကြီးဟိုနိုင်ငံရောက်ခေါ်ဆစ်ရအောင်လို့တိုင်းသားကြီးအကုန်စုစုမိလိုက်တယ်ကိုကိုကိုကြီးဆက်ပြီးဆက်ခါလိုက်ပါသူတို့အဲ့မှာ
ကနာကိုရိုင်းကိုတမ်းမောင်ကိုတမ်းမောင်စုလို့ရရင်နည်းနည်းလေးမိအောင်ပြောပါဦ
း။ဆက်ချက်ပြီးသားပါ။ဟုတ်ကဲ့ဟုတ်ကဲ့။
နောက်ဆော့ဆော့ဟိုဆရာဦးတင်းတန်းကိုမေးချင်တယ်ဆိုတာဘာအောင်မေးချင်တာလဲမသိဘူး။ဆော့ဆော့ကိုတမ်းမောင်ပြောနေတာဒီပြည်ရေးရိုးဘာလို့ကဒီအစိုးရအုပ်ချုပ်မှုအောက်မှာမရှိတဲ့ကိစ္စကိုမေးချင်တယ်ဆိုတော့ဘာအောင်မေးချင်တာလဲမသိဘူ
း။ဟောဒီကဟိုဦးချင်းနေလို့ကြည့်ဦးချင်းနေတော့သူတရားစွဲတယ်လေ။ဦးချင်းကဒီလောက် ICJ ရောက်တယ်ပြည်ကမှလွတ်လပ်ရေးဟိုဘာလားဒီလိုပြည်စီအတွက်ချိုးပန်းနေတဲ့ပုဂ္ဂိုလ်တွေကိုပါလို့တရားဆွဲရလေအဲ့တော့ဒီ NLD ရဲ့ဒီတော့ဒါလည်းအမိမပေးနိုင်ဘူးလားအပြားကြီးတရားကြီးကိုဒါလေသူတို့ဒီပုံမှန်တွေဆွဲလို့မရဘူးသူတို့လွတ်လပ်ခွင့်ပြောတယ်သူဥချင်းမျိုးသူပုံမှန်တွေတရားဆွဲတာ
ဟုတ်ကဲ့
အဲ့ဒါလေးပြီးကျင်လို့ပါဟုတ်ကဲ့
ဟုတ်ကဲ့ဟိုဆိုကျွန်တော်နားလည်လာတော့ကိုတန်းမောင်ဆလိုလာတော့ဒီမြန်မာနိုင်ငံထဲမှာဒီတရားဟိုဘယ်လိုပြောမလဲဟိုတရားမျှတမှုကိစ္စတရားဥပဒေစိုးမိုးရေးကိစ္စတွေနဲ့ပတ်သက်လို့ကမောက်ကမဖြစ်နေတဲ့အခြေအနေတွေကိုအဓိကပြောချင်တယ်လို့နားလည်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးဝက်တက်ကိုစာရေးပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒါတွေကိုလည်းဖော်ပြပေးချင်ပါတယ်တဦးကတော့ကျွန်တော်တို့ဒီ Facebook ကနေပို့ထားတာပါမတ်ထွေးဆိုတဲ့အကောင့်နဲ့သူရေးတာပါသူကတော့လူခွင့်ရင်းနဲ့ပတ်သက်လို့ ICJ စွန့်ဖြစ်ချက်ကမှန်ကန်မျှတမှုရှိပါတယ်ဆက်လက်ပြီးအကောင့်မျှော်လင့်ချက်ကတော့မြန်မာပါဝင်တန်းသားတွေပေါ်စစ်တပ်ကနှစ်ပေါင်းများစွာနှီးမျိုးစုံလူခွင့်ရေးချုပ်ဖောက်မှုကျူးလွန်နေတာကိုဆက်ပြီးအရေးယူပေးစီလို့ပါတယ်ဆိုပြီးတော့သူကရေးပါတယ်နောက်စာတစ်စောင်ကတော့ကိုမြင့်မော်ဆိုတဲ့အကောင့်ပိုင်ရှင်မှာသူစာစာတော့မဆုမမဖတ်ကြပြပါဦးခင်ဗျာ
အခုမြန်မာအစိုးရကယူသားပွင့်လင်းပါတယ်အစိုးရကိုယ်တိုင်ဘာမှကျူးလွန်ထားတာမရှိပါဘူးအစိုးရရဲ့ယူသားမှုကဘာကိုပြသဖို့တရားရင်ဆိုင်ခဲ့တာပါ အပြစ်ကျူးလွန်တာခေတ်ဆက်ဆက်အာဏာရှင်စစ်တပ်ကပါရခိုင်အစိုးရအဆက်ဆက်ကရခိုင်မြောက်ပိုင်းမွတ်စလင်တွေပေါ်မှာကျူးလွန်တာကရက်စက်လွန်ပါတယ်စနစ်တကျရည်ရွယ်ချက်ရှိရှိကျူးလွန်တာကြောင့်လူမျိုးတုံးတက်ဖြတ်မှုမြောက်နေပါတယ်အခုအစိုးရကလူကြီးတိုင်းကလည်းအမျိုးမျိုးညှဉ်းပန်းနှိပ်စက်ပြီးမိတကွဲဖာတကွဲဖြစ်အောင်ထောင်သွင်းအချင်းချခံခဲ့ရဘူးသူတွေဖြစ်ပါတယ်အစိုးရကအခုလိုတရားရင် ဒီနေ့ကျွန်တော်တို့ရဲ့အသံလွှင့်အစီအစဉ်ကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစစ်ရေးကမြန်မာ မြန်မာစိုးရကICJရဲ့ဂျားဖြတ်ဆုံးဖြတ်ချက်၄ခုကိုကြီးကျယ်အဖြစ်အမှုအခြေအနေကိုခန့်မှန်းနိုင်ပါတယ်။ဆက်လက်ရင်ဆိုင်ခုခံရင်းလည်းပဲနောက်ဆုံးအမှုရှုံးမယ်ဆိုတာICJကယာယီအမိန့်ထုတ်ပြန်ပြီးတော့သတိပေးလိုက်တာဖြစ်ပါတယ်။ICJမှာခုခံချေပါခြင်းကငွေကုန်လူပင်မှန်နိုင်ငံခုန်သိက္ခာကျဆင်းပြီးတော့နောက်ဆုံးမှာတော့တရားခဏ်အဖြစ်ဆွဆွဲပြီးတော့အမှုရှုံးမှုများပါတယ်။မြန်မာနိုင်ငံပေါ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ထွန်းစာဖြစ်ပါတယ်မဟိသနာကျော်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဦးလာထွန်းပြောတာက ICJ ကအထက်ပါအတိုင်းအတီးပြုတ်ချမှတ်မယ်ဆိုရင်လုံးဝတရားမျှတပါတယ်ထဲဘာလို့လဲဆိုတော့လူမျိုးတုံးတုတ်တင်ရှင်းလင်းမှုကိုဥတည်စေတဲ့ဖြစ်ကြီးကဆူဆူရွရွကိုဖြစ်ခဲ့တယ်လို့ဖြစ်လဲဖြစ်နေလို့ပါနောက်ဆုံးဖြစ်ရက်ကရခိုင်ရိုဟင်ဂျာအတိတ်ကရုံးတွေဖန်တီးပြီးတော့ရိုဟင်ဂျာ9သိန်းလောက်ကိုအကြောက်လွန်အောင်ရွာတွေမိရှုလူသက်အတ္တမချင်းနေတွေနဲ့အတင်းအကျပ်မောင်းထုတ်ခဲ့ပါတယ်ထင်ရှားတဲ့သက်တွေအများကြီးပါနောက်ဆုံးဒေသကြီးတစ်ခုလုံးကိုလုံးဝမမှတ်မိနိုင်လောက်အောင်ညှိလန့်ပြောင်းလဲပစ်လိုက်တာပါရိုဟင်ဂျာမရှိဘူးဆိုတာထိတ်ကဆအတွင်းကြီးပြောနေတာပါပြည်မရိုဟင်ဂျာလို့မပြောရဲမတုံရဲကြပါဘူး။ဒါကလူမျိုးတုံးတုတ်တင်မှုကိုဥတည်နေတာမဟုတ်ရင်ဘာဖြစ်နိုင်မှာလဲ။ဒီတော့မြန်မာနိုင်ငံရဲ့လူအခွင့်အရေးပေါ်မှာအကောင်အဆိုးဘလို့အကျိုးဆက်တွေမျှော်လင့်နိုင်မှာလဲ။ဒါကိုရှင်းရှင်းလင်းလင်းပြောဖို့ဆိုရင်ဆရာနာရှင်စနစ်ကိုဂါဂနာနာနားလည်ဖို့လိုမှာပါ။1962ခုနှစ်ကစလို့အမြင့်တွေလာတဲ့ဒီဆရာနာရှင်စနစ်ဆိုကြီးကနည်းနည်းဆိုင်ဆိုင်ကိုအမြင့်တွေဆွဲမြဲနေတယ်လို့တဖက်ကဖွက်ထားတဲ့လက်တဲတွေရှိနေတယ်လို့ဖွယ်စည်းပုံမျက်နှာဖုံးနဲ့လဲအစွဲတွေကိုဖုံးကွယ်ထားနေတဲ့မင်းသားလေးဖြစ်နေအယောင်ဆောင်နေတော့တော်ရုံတော်ရုံနိုင်ငံရေးအသိနဲ့ကတော့မြင်မှုခက်ခဲမှာပါတကယ်လဲဆရာနာရှင်ကိုဖယ်ရှားရေးမှာနိုင်ငံတကာနဲ့ပူးပေါင်းပြည်သူအားကိုအခိုင်အမာယူရဲဝင့်စွာဥဆောင်မှုပေးဆောင်ရွက်ဖို့အကောင်းဆုံးအခြေအနေပါဒါကိုဘယ်လိုလုပ်မလဲဆိုတာအဖြေမရှိသေးရင်တော့ကျွန်တော်တို့တရွေ့ရွေ့ပြောင်းလဲတာကိုစောင့်ကြတာပေါ့တဲ့ဥလာထွန်းတကုံမျိုးတကရေးလာတာဖြစ်ပါတယ်
။ဟုတ်ကဲ့ဥလာထွန်းကတော့ဒီ ICJ ဆုံးဖြတ်ချက်ကလက်ရှိအခြေအနေကိုထင်ရပြီးဆုံးဖြတ်တာတရားရယ်ဆိုပြီးသူ့အမြင်ကိုရေးရပါ။နောက်စာဆောင်ကတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။နိုင်ငံတကာတရားရုံး ICJ ကလက်ခံကြားနာခရေကမျှတတဲ့ဆုံးဖြတ်ချက်ဖြစ်လာလိမ့်မယ်ဆိုတာမမျှော်လင့်ခဲ့ပါဘူး။ဘာကြောင့်လဲဆိုရင်ကုလသမဂ္ဂပါဝင်တကမ္ဘာလုံးရဲ့အစီရင်ခံစာတွေအချက်လက်တွေပေါ်မှာအခြေခံထားစဉ်းစားဆုံးဖြတ်မယ်ဆိုတာပန်းစာထားလို့ပါပဲ။ရခိုင်မျိုးနွယ်စုတွေတက်ဖြတ်ခံခဲ့ရတဲ့ကိစ္စတွေကိုလည်းထည့်သွင်းစဉ်းစားမဲ့ပုံမပေါ်ပါဘူး။သူတို့စဉ်းစားနေကြတာက ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကပြစ်မှုကျူးလွန်သူတွေကို ICC ခုံရုံးတင်နိုင်ဖို့လမ်းကြောင်းတစ်တွေရှာဖွေနေကြခြင်းသာဖြစ်တဲ့အတွက်မျှတမှုမရှိနိုင်ဘူးလို့ယူဆမိပါတယ်။အခုဆုံးဖြတ်ချက်ကြောင့်ကုလပါဝင်နိုင်ငံတကာကမြန်မာနိုင်ငံကိုနိုင်ငံရေးတန်တမာရေးစီးပွားရေးဖိအားပေးအရေးယူမှုတွေတိုးလာနိုင်ပါတယ်။ဒီအတွက်အုပ်ချုပ်ရေးအာဏာအပြည့်အဝမရှိတဲ့အစိုးရအတွက်ဒုက္ခသည်တွေပြန်လည်လက်ခံရေးအခြေအနေတွေဟာပိုပြီးတော့ကြန့်ကြာနိုင်တယ်လို့လူမျိုးရေးဘာသာရေးအသွင်ဆောင်ပြစ်ပခါတွေဖြစ်လာနိုင်ပြီးတော့အထွေထွေအကျက်တဲတွေကနေလူခွင့်ရေးအခြေအနေတွေဟာလည်းဆိုးဝါးသွားနိုင်တယ်လို့ယူဆမိပါတယ်။ဒါကြောင့် ICJ ရဲ့ဆုံးဖြတ်ချက်ဟာအသွင်ကူးပြောင်းရေးခက်ခဲခဲခဲစူးစမ်းနေရတဲ့မြန်မာနိုင်ငံကိုအဆိုးဆုံးအခြေအနေတစ်ခုစီထီရောက်သွားဖို့တောအားပေးသလိုဖြစ်သွားမယ်အပြင်အာစာအကြမ်းဖက်သမားတွေအတင့်ရဲစွာနဲ့လှုံ့ရှားနိုင်မှုကာကွယ်ပေးသလိုဖြစ်သွားတဲ့အတွက်လုံးဝမျှတမှုမရှိဘူးလို့ယူဆမိပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မောင်တသနာရဲ့စာပါ။နောက်ကျွန်တော်တို့စာရီပြပုထားရလည်းရှိပါသေးတယ်ဒါပေမဲ့အချိန်များများဆက်စားမရတဲ့အတွက်ဟိုလူရင်းအပိုက်လောက်ကိုပဲပေါ်ပြချင်တယ်တူကတော့ဥတင်ဝင်ရဲ့စာပါသူတို့ ICJ မှာတရားစွဲခံရတာနိုင်ငံကုန်သိက္ခာကြရဲ တချင်တော့မှာပဲစစ်ဖက်ရက်ဖက်ပိုးစည်းအောင်လာနိုင်တယ်နိုင်ငံကဆက်ဆံရေးမှာအခက်အခဲတွေတွေ့နိုင်တယ်ဆိုပြီးတော့ရေးပါတယ်နောက်ဒီဥစိန်မော်ရဲ့ဆာမှာတော့ဒီနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းအကြောင်းထောက်ပြထားပါတယ်နောက်တချင်တော့မှာပဲကောင်းကျိုးရတော့တဲ့မိမိရဲ့အင်အားအာဏာအရှိန်အဝါတွေကိုမစင်စားမစင်ရင်လက်လွတ်ဆိုပဲတုံးနေတဲ့စစ်တပ်ကိုငါတို့ထင်နိုင်လို့လို့မရတော့ပါလားဆိုတဲ့အတိတ်တရားရပြီးစင်ရင်သွားနိုင်မယ်အကျိုးတော့ရမယ်လို့ဆိုနိုင်ပါတယ်ဆိုပြီးဥစိန်မောင်မိထီလာမျိုးကလည်းရေးပါတယ်ဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့တမိနစ်ခွဲလောက်အချိန်ရပါတယ်ကျွန်တော်ပြင်နေဆွေးနွေးမဲ့ပုံကိုယ်တွေကိုနောက်ဆုံးအပိတ်သုံးသက်ချက်အနေနဲ့ပေါ့လေဆိုတော့ဒီအမှုကနေပြီးတော့ကျွန်တော်တို့အကောင်အဆုမြန်မာနိုင်ငံပေါ်မှာဘာတွေတက်ရောက်လာနိုင်တယ်လဲဒီလိုစိုးကျိုးတွေတက်ရောက်လာနိုင်တဲ့အပေါ်မှာရောကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားဖို့များလို့မလဲဆရာဦးသိန်းသိန်းကိုအရင်ဆွေးနွေးပေးပါ
ဟုတ်ကဲ့ဗျာအခုဆုံးတော့ဒါတော့ခုကိုကျွန်တော်တို့အတိတ်ကကြတာပါကျွန်တော်တို့နာဇီတွေနဲ့ဒဇန်းနဲ့ထားပြီးတော့ကျွန်တော်တို့ဆွတ်ဆွဲခံရတာပေါ့ဗျာနော်အဲတမျိုးသားလုံးကနိုင်ငံလုံးဆွတ်ဆွဲခံရတဲ့အနေဒါပါအတိတ်ကကြတာပါပြီလူတွေရဲ့လူသားမျိုးနွယ်ချင်းအတူတူပေါ်မှာအတူရောင်းဒါရခကိုကိုတဲ့ဘာသာမတူတာနဲ့ဘုကုနိုင်ငံသားမဟုတ်ဘူးဆိုတာနဲ့ဘယ်လိုတွေကြည့်လို့လဲဆိုဆွတ်ဆွဲရတာအတိတ်ကကြတာပါပြီတန်တမာကြီးမှလည်းပဲနိုင်နေတာအပြင်ပါဆိုကြည့်ဒီမှာတော့ကျွန်တော်တို့ကကောင်းတဲ့တချို့ရလာပြီးရလာနိုင်ပါတယ်ကျွန်တော်တို့ကြီးပို့ပြီးတော့ဒီစီလာနိုင်တယ်တိုင်းပြည်ကြီးတုံလာပြီဖြစ်လာတဲ့အပေါ်ဒီမှာခုလိုဟိုနိုင်တဲ့စီမင်းကိုတိုင်းပြည်ထဲမှာကိုယ်တော်နဲ့ကိုယ်တော်မျိုးလုံးလုံးမရတော့ဘူးခုနဆရာဦးအောင်ဒီငိမ့်ပြောတဲ့ absolute sovereignty ကမရှိတော့ဘူးအဲ့ဒီအခြေအနေမှာကုန်သိက္ခာရှိရှိနေပေါ့ဗျာသင်္ကားစာယူပြီးတော့နိုင်ငံတကာနဲ့ဥပေါင်းဆောင်ရလိမ့်မယ်ဒီလောက်ကြီးကြီးလာခဲ့တာဟာကုလသမဂ္ဂ FFM ဝင်ခွင့်လက်မခံခဲ့တဲ့အတွက်ကြေညာတွေကပူကြီးပြလာတာဖြစ်တယ်ကျွန်တော်တို့ကဒီဒီဗနက်ကင်အားစုတွေကတစ်ဖက်နဲ့တစ်ဖက်ဖြစ်တိုက်တဲ့အခါမှာပန်းနဲ့တောက်တာဖြစ်လို့ကြေညာတွေကတစ်ဖက်တစ်လုံးရှိမှာပဲရှိတဲ့အခါမှာတောက်ချာမရှိတော့ပြည်မှုကျွတ်လွန်ပြီးပြည်ကြီးရဲ့ဥတွေတန်းရင်းယူသွားလို့ရှိရင်ကြေညာမရှိဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဦးအောင်သူငယ်အမေရောခင်ဗျာစက္ကန့်30လောက်တော့အချိန်ရပါသေးတယ်ဆိုတော့ကျွန်တော်ဒီကြားကာလမှာကျွန်တော်တို့မြန်မာနိုင်ငံအနေနဲ့အကျိုးရှိအောင်ဘာတွေများလုပ်သင့်တယ်လို့ယူဆရခင်ဗျာ
ဟုတ်ကဲ့အရင်ကစဉ်းစားချက်ကလွယ်တော့ဗျာကျွန်တော်ကျွန်တော်ဖြတ်လေးပြလုပ်တယ်ကျွန်တော်တို့ကိုယ့်ရဲ့ဆက်ကျင်တဲ့အင်အားစုတွေဆိုလို့ရှိရင်ချိန်မုံ့လိုက်ကြဆိုတာလွယ်ပါတယ်ဒါပေမဲ့အခုအချိန်ထားပါတော့ကျွန်တော်ဆင်းတယ်နိုင်ငံကအဆောင်ကြီးတဲ့မျက်စိရရှိနေပြီနောက်တစ်ခါကျတော့အခုလိုမျိုးဖြတ်လေးပြတို့ကျွန်တော်တို့ပြောတဲ့ခုနစစ်စီရေးကိစ္စမျိုးတွေလုပ်ဖို့မရနိုင်ဘူးလို့ယူဆပါတယ
်ဆို
တော့ဒီထားပါပဲပို့ပြီးတော့တတိထားလိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
โอเคပါဝင်ဆွေးနွေးပြီးတဲ့ဦးအောင်သူငယ်ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလေးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကန်စီစဉ်ကိုနားဆင်ကြကြရတာပါရှင်အခုစနေညဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုနှမ်းလောင်ကပြောပြပေးပါဦးမရှင
်လူ40ကျော်သေဆုံးစေခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုကြောင့်ဆိုရင်းစရာအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အတွက် Police Bureau အစည်းအဝေးကိုတရုတ်သမ္မတရှီကျင်းပင်ကဒီကနေ့ခေါ်ယူကျင်းပခဲ့တာဖြစ်ကြောင်းနိုင်ငံပိုင်ရုပ်သံသတင်းဌာနကကြေညာပါတယ်။ဒီရောဂါကြောင့်တရုတ်နေတဲ့ကိုပွဲတော်တွေကိုဆိုင်းငံ့လိုက်ရတဲ့အချိန်မှာပဲဒီလိုခုလိုအစည်းအဝေးပွဲကျင်းပတာပါ။ကိုရိုနာဗိုင်းရပ်စ်ပိုးအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့အတွက်အခြေအနေသိပ်ဆိုးဝါးနေတဲ့စီးရုံတွေကိုကျွမ်းကျင်သူတွေနဲ့အခြားအထောက်ပံ့တွေအဓိကထားပေးပို့သွားဖို့လဲသမ္မတရှီကပြောဆိုခဲ့တာပါ။ရောဂါပိုးစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဝူဟန်မြို့ကအမေရိကန်တန်တမန်တွေနဲ့အမေရိကန်နိုင်ငံသားအားလုံးမနက်ဖြန်တင်းနေနေကစပြီးတော့ track ခွာကြဖို့အမေရိကန်အစိုးရကစီစဉ်နေတယ်ဆိုတဲ့သတင်းတွေ The Wall Street Journal ကဖော်ပြလိုက်တဲ့အချိန်မှာပဲတရုတ်သမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။ဝူဟန်မြို့မှာရှိနေတဲ့အမေရိကန်နိုင်ငံသားတထောင်လောက်ကိုလည်းတရုတ်ကဆက်သွယ်ထားတယ်လို့အဲ့ဒီသတင်းကဖော်ပြပါတယ်။တရုတ်နိုင်ငံကနေစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကျန်းမာရေးအတွက်သာမကစီးပွားရေးမှာပါထိခိုက်မှာစိုးရိမ်နေပါတယ်။သေဆုံးသူ40ကျော်အပြင်တရုတ်နိုင်ငံမှာသာမကဒေတာတွေနဲ့နိုင်ငံတကာမှာပါကူးစက်မှုတွေကြောင့်2003ခုနှစ်ကရင်ဆိုင်ခဲ့ရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာ SARS လို့အဖြစ်မျိုးကျွမ်းမှာစိုးရိမ်နေကြတာလည်းဖြစ်ပါတယ်
။စနေနေ့ညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြသွားပေးတာပါ။အခုညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအတန်လွှင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.